Welcome to the Voice of America in Burmese.
Minglaba shin. VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုက်လက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်လည်းပါဒီညနှက်ဆရာမဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတပေါ်ရေးယူနေမဲ့စုံစမ်းမှုတွေကိုရှေ့သတင်းဘက်ကဆက်လို့အများပြည်သူရှင်းမောင်းကြားနာမယ်အကြောင်းအောက်လွတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌကကြေညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လူမောက်ကိုတပ်ဖြတ်ရေးလုပ်ငန်းတွေထိထိရောက်ရောက်မလုပ်နိုင်အမေရိကန်ကအကူအညီထောက်ပံ့နေဖြတ်တောက်မယ်လို့သတိပေးလိုက်ပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမဆုမြတ်မွန်တဲ့အတူကြေညာပေးမှာပါ။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရွှေနရီအမြန်ရင်ပေါ်ကနေအေအေကဖန်သွားသူတွေကိုပြန်လွှတ်လာပြီးမဲ့အခုထိကြောက်လန့်နေတဲ့အခြေအနေကိုလွတ်မြောက်လာသူတူကအခုလိုပြောပြပါဗျ
။တောက်စီတွေရှိတာပေါ့ဗျာဒီနေမယ်ဆိုတဲ့အရာကြီးလန့်တလန့်လန့်နေတယ်ပုံမှန်လည်းမေးဒီမှလည်းမေးဆိုတော့လေအဲမေးနေမေးလို့ကျွန်တော်တို့ဖြူဖြူဝါကြီးဖြူဖြူဝါတော့လေသူတို့ကဆက်လို့ဆက်လို့
ဒီသတင်းနဲ့အတူရခိုင်လက်နက်ကိုင်ဖွဲ့ AA ကပဲတလနီးပါးကြောင်ဖန်ထားတဲ့ဗဟိုဝင်တန်းတက္ကသိုလ်ကျောင်းစင်မိသက်ဝင်တန်း18ဦးကိုပြန်လွှတ်ပေးလိုက်တဲ့အထက်လန်ခီမှာတဦးသေဆုံးသွားတာကိုလည်းသိကြရပါမယ်။ရဝင်းတစ်ခုလန်းတစ်ခုဆိုတဲ့ကပတ်လန်းစီမံကိန်းဟာဒေသခံပြည်သူတွေအတွက်အကျိုးပြုမပြုလေ့လာထားတဲ့စာတန်းတစ်စောင်ကြောင့်တဲ့အတူထိုင်းစီးပွားရေးကျဆင်းလာတာကြောင့်ထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမားတွေအပေါ်မှာရိုက်ခတ်မှုအဖြစ်နဲ့အလုပ်လက်မဲ့ဖြစ်လာနေကြတဲ့အခြေအနေတွေကိုလည်းနှာစင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်။2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ပြက်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတဂျိုးဘိုင်ဒန်နဲ့ပတ်သက်လို့စုံစမ်းမှုယူကရိန်းကိုဖိအားပေးခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ဂျိုးဘိုင်မှုတွေအတွက်အရေးယူနိုင်မဲ့စုံစမ်းမှုတွေကိုရှေ့သတင်းဘက်ကဆက်လို့အများပြည်သူရှင်းမောင်းကြားနာသွားမယ်ကြောင်းအောက်လွှတ်တော်ထောက်လိုင်းကွန်ပျူတာကကြေညာလိုက်ပါတယ်။တင်ပတ်တော့ချာလွတ်တမှာတကပိတ်စုံစမ်းခဲ့ပြီးတဲ့နောက်သမ္မတပေါ်အမေရိကန်လူထုကဆုံးဖြတ်ခွင့်ရရမှာဖြစ်တဲ့အကြောင်းမနေ့ကပဲထောက်လိုင်းကော်မတီဥက္ကဋ္ဌအဒမ်ရှစ်ကပြောဆိုထားတာပါရှင်နေ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုစားပြုရှင်ပြိုင်နိုင်မှုကြိုးပမ်းနေသူတွေရှေ့တန်းရောက်နေတဲ့ဒုသမ္မတဟောင်းဘိုင်ဒန်နဲ့ပတ်သက်လို့မကောင်းသတင်းတွေရဖို့ယူကရိန်းနိုင်ငံအကူအညီရအောင်ကြိုးပမ်းခဲ့တာနဲ့ပတ်သက်လို့မငင်းနိုင်လောက်တဲ့အချက်လက်တွေရှိနေတဲ့အကြောင်းလဲကော်မတီဥက္ကဋ္ဌကပြောပါတယ်အလို့တော့ထောက်လိုင်းကွန်ပီမာရှေ့သတင်းပတ်ဗိုလ်ရုံးနေကြရင်တော့ယူကရိန်းနိုင်ငံဆိုင်ရာထိတ်တန့်တဲ့မှန်ဘေတီလာဒုလက်တောက်နိုင်ငံခြားရေးဝန်ကြီးဂျော့ချ်ကန်နိုကိုအများပြည်သူရှေ့မှာကြားနာစစ်ဆေးသွားမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။သမ္မတထရန့်ရဲ့ရီပဘလစ်ကန်ပါတီကလွှတ်တော်အမတ်တွေကတော့သမ္မတပေါ်အရေးယူနိုင်ရေးလုပ်ငန်းစဉ်မှာဒန်းလူညီမြအခွင့်အရေးမရခဲ့ရသလိုဒီမိုကရက်ကိုယ်စားအများစုရဲ့လုပ်ပုံကိုင်မုံတွေကလျှို့ဝှက်လွန်းနေဆိုပြီးဝေဖန်ထားကြပါတယ်။ဒီမိုကရက်တစ်ဘက်ကတော့စုံစမ်းမှုမှာထွက်ဆိုခဲ့ကြတဲ့တတိယကိုရီပဘလစ်ကန်လက်တော်အမတ်တွေနဲ့ဝန်ထမ်းတွေမိခွန်းတွေကိုဒန်းလူညီမြမင်းမြဲဝင်ပြုခဲ့တဲ့အကြောင်းပြောဆိုထားကြတာပါ။အဲ့လိုတော့မှလူနည်းစုရီပဘလစ်ကန်ခေါင်းဆောင်ကေဗင်မက်ကာတီကတော့သတင်းမှတ်ချက်ကြီးလျှို့ဝှက်ကြမ်းတာပြီးတော့မှအခုလိုအများပြည်သူရှေ့မှောက်မှာကြမ်းတာကိုကြေညာခဲ့တာဖြစ်တဲ့အကြောင်းဒီမိုကရက်တွေကို Twitter လူမှုကွန်ရက်ကနေပြောဆိုဝေဖန်ခဲ့ပါတယ်
2015အီရန်နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကိုအီရန်နိုင်ငံကချိုးဖောက်တဲ့လုပ်ရက်တွေလုပ်နေတဲ့အပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပန့်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။နျူကလ িয়ার လက်နက်မပြန့်ပွားအောင်စာချုပ်ထဲမှာကန့်သတ်ထားတာတွေကိုအီရန်တိုးမြင့်လုပ်နေတာကနျူကလ িয়ার လက်နက်ထုတ်လုပ်နိုင်စွမ်းရှိအောင်လုပ်နေတာလို့ဆိုရစရာဖြစ်တာကြောင့်နိုင်ငံအားလုံးကအလေးထားဖိအားပေးတဲ့လို့ဝန်ကြီးပွန်ပီယိုကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အီရန်ကနျူကလ িয়ার ရန်စားမှုတွေဆက်လုပ်နေတယ်လို့လည်းဆိုထားပါတယ်။နျူကလ িয়ার သဘောတူစာချုပ်ထဲမှာတားမြစ်ထားတဲ့ Fordo နျူကလ িয়ার ဆက်ရုံမှာယူရေနီယံတပ်ဆင်မှုတွေပြန်လည်လှုပ်ဆောင်နေပြီလို့အီရန်အနုပြုစွမ်းရည်အေဂျင်စီကဒီကနေ့ကြေညာပါတယ်။ဒီ Fordo နျူကလ িয়ার ဆက်ရုံမှာယူရေနီယံတပ်ဆင်တာနဲ့တပ်ဆင်မှုနဲ့ဆက်ဆက်တဲ့လုပ်ရက်တွေမလုပ်ဖို့တားမြစ်ထားတာဖြစ်ပါတယ်။ကုလသမဂ္ဂအနုပြုစွမ်းရည်အေဂျင်စီ IAEA တာဝန်ရှိသူတယောက်ရှိမှဗုဒ္ဓဟူးနေ့ညကတပ်ဆင်မှုတွေကိုပြန်လည်စတင်ခဲ့တယ်လို့အီရန်အနုပြုစွမ်းရည်အေဂျင်စီကပြောကြားခဲ့ပါတယ်။Fordo ဆက်ရုံမှာယူရေနီယံနေရဲ့တန့်စင်တဲ့အဆင့်ကို 4.5 ရာခိုင်နှုန်းအထိဖြစ်အောင်တန့်စင်သွားမယ်လို့လည်းဆိုပါတယ်။နိုင်ငံတကာသဘောတူစာချုပ်တဲ့ခါနေနှုတ်ထွက်ခဲ့တဲ့အမေရိကန်ကအီရန်ရေနံတင်ပို့မှုအပါအဝင်အီရန်စီးပွားရေးထိခိုက်အောင်ပိတ်ဆို့တိုက်ခတ်မှုတွေလုပ်နေတာ တက်တာအောင်လို့တခြားစာချုပ်ပါနိုင်ငံတွေကကူညီမပေးဘူးလို့ဆိုပြီးစာချုပ်ပါအချက်တွေကိုအီရန်ကချိုးဖောက်နေတာပါအခုလိုအီရန်ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာအနုယူစွမ်းရည်အေဂျင်စီ IAEA ဘုတ်အဖွဲ့ဝင်တွေဩစတြီးယားနိုင်ငံဗီယက်နာမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးနေကြပါတယ
်ကွန်ဆိုရေးဆိုင်ရာအငင်းပွားမှုတွေကြောင့်အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားအပြန်အလှန်တိုးမြင့်ထားတဲ့သွင်းကုန်ကုန်တွေကိုပြန်လည်လျှော့ချသွားဖို့နှစ်ဖက်သဘောတူညီမှုရရှိခဲ့တဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ကွန်ဆိုရေးဆွေးနွေးမှုတွေမှာပထမဆင့်သဘောတူညီချက်ရတာနဲ့တပြိုင်နက်တည်းသွင်းကုန်ကုန်တွေကိုညီညွတ်ညီမျှပမာဏအတိုင်းလျှော့ချသွားမှာဖြစ်တဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောဝင်ရာကော်ဖန်ကဒီနေ့ပေကျင်းမြို့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါလျှော့ချမဲ့ပမာဏကတော့နှစ်ဖက်ဆွေးနွေးမှုတွေအတွင်းမှာညှိနှိုင်းဆုံးဖြတ်သွားမယ်အကြောင်းလည်းပြောဆိုခဲ့ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ဆိုင်ရာအငင်းပွားနေမှာပဲဒေါ်လာသန်းပေါင်းထောင်ချီတန်မှုရှိတဲ့ကုန်ပစ္စည်းတွေပေါ်အပြန်အလှန်ခုန်နေတိုးမြင့်သတ်မှတ်ခဲ့ကြတာပါတရုတ်နိုင်ငံကငွေကြေးလေးလဲလဲလဲနှုန်းကိုလိုလိုအသုံးချနေတာအမေရိကန်ကုမ္ပဏီတွေထံကနည်းပညာတွေကိုဖိအားပေးရယူတာညာနာဥစ္စာပစ္စည်းမူဝိုင်းငွေချိုးပေါက်တာစတဲ့တရုတ်နိုင်ငံရဲ့ကုန်သွယ်ဆိုင်ရာမူဝိုင်းတွေနဲ့ပတ်သက်လို့အမေရိကန်ဘက်ကဆွဆွဲကန့်ကွက်နေတဲ့ကိစ္စတွေကိုပထမအဆင့်သဘောတူညီချက်မှာညှိနှိုင်းဖြည့်ရှင်းထားတဲ့အကြောင်းလဲအမေရိကန်သမ္မတအင်ဂျီရောကွန်ဆိုရေးဆိုင်ရာအကြံပေးရရှိပီတာနဗာရိုကိုနဗာရိုက VOE ကိုပြောပါတယ်ဒီလိုဆိုတာတာဝန်ရှိသူတွေဘက်ကတော့တရုတ်နိုင်ငံအနေနဲ့ကမ္ဘာဈေးကွက်မှာသတ်မှတ်ထားတဲ့စီးပင်းစည်းကမ်းတွေကိုလိုက်နာထားတဲ့အကြောင်းကာကွယ်ပြောဆိုထားကြပါတယ်
ဆွဲလွယ်တဲ့ fentanyl ဆွေးဝါးတွေကိုအမေရိကန်ပြည်ထောင်စုစီမှောင်ခိုကူးစု9ရောက်ကိုတရုတ်နိုင်ငံတရားရုံးကဒီကနေ့ပြစ်ဒဏ်တွေချမှတ်ခဲ့ပါတယ်။အမေရိကန်အမိမြေလုံခြုံရေးဌာနရဲ့2018ခုနှစ်မှာသတင်းပေးမှုအရစုံစမ်းခဲ့ပြီးတရုတ်နိုင်ငံမြောက်ပိုင်းရှန်တိုင်းမြို့မှာအခြေဆိုင်တဲ့မွေးရေကိုင်းတစ်ခုကိုတရုတ်ရဲတပ်ဖွဲ့ကဖြိုခွင်းခဲ့တာဖြစ်ပါတယ်။ပြစ်ဒဏ်တွေထဲမှာတရုတ်ကိုဆိုင်းငံ့တေတန်ချခဲ့တယ်လို့2ရောက်ကိုထောင်ဒဏ်တသက်ချခဲ့ပါတယ်။ကျန်6ရောက်ကိုတော့ဒီလောက်မကြီးလေးတဲ့ပြစ်ဒဏ်တွေချခဲ့ပါတယ်။မွေးရေးဆေးမှောက်ခိုကူးမှုနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်တာဝန်ရှိသူတွေပထမဆုံးပူးပေါင်းစုံစမ်းခဲ့တာဖြစ်တယ်လို့တရုတ်နိုင်ငံမွေးရေးဆေးဝါးထိန်းချုပ်ရေးကော်မရှင်အကြီးတန်းတာဝန်ရှိသူယူဟိုက်ဘင်းကသတင်းထုတ်တွေကိုပြောပါတယ်။အခုအပြစ်ပေးခံရသူတွေဟာဖန်တနော်အပါအဝင်ဘိန်းနဲ့မွေးရေးဆေးဝါးတွေကိုအခြေခံတဲ့အကြိုက်ခဲပျောက်ဆေးတွေကိုအ мян ချောပို့လုပ်ငန်းနဲ့အမေရိကန်ကိုတင်ပို့ခဲ့ကြတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်စစ်ပွဲဖြစ်ပွားနေချိန်မှာမွေးရေးဆေးဝါးနှိမ့်နှင်းရေးကိုအတူပူးပေါင်းဆောင်ရွက်ခဲ့ကြတာပါ။ဒါပေမဲ့တရုတ်တာဝန်ရှိသူယူဟိုင်ဘင်းကတော့ဒီကိစ္စနှစ်ခုသက်သက်စီလို့ပြောကြပါရယ်။ဖန်တနော်ဆေးဝါးမှောက်ခိုကူးတဲ့နောက်ထပ်အမှုနှစ်ခုကိုလည်းဆက်လက်စုံစမ်းနေတယ်လို့သူကပြောပါရယ်။ဘိန်းနဲ့မွေးရေးဆေးဝါးအခြေခံတဲ့ဖန်တနော်လို့ opioid အကြိုက်ခဲပျောက်ဆဲတွေကြောင့်အမေရိကန်ပြည်ထောင်စုတဝန်ဆေးဆွဲတဲ့ပြဿနာကြီးနဲ့ရင်ဆိုင်နေရတာပါ။အမေရိကန်ကိုဝင်တဲ့ဖန်တနော်အကြိုက်ခဲပျောက်ဆဲတွေနဲ့တခြားဆက်ဆက်ဆေးဝါးတွေကတရုတ်နိုင်ငံကအဓိကဖြစ်တယ်လို့အမေရိကန်မွေးရေးဆေးဝါးတိုက်ချဲ့ရေးဌာနကပြောပါတယ်။တရုတ်ကတော့ဒါကိုငင်းဆန်ပြီးဒီလိုဆေးဝါးတွေဝယ်လို့အားကျအောင်အမေရိကန်အနေနဲ့လုပ်တင်တယ်လို့ပြောကြခဲ့ပါတယ်။
VOA American အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ညနေ9နာရီအထိလိုက်တိုမီတာ70 kHz 1683ညလိုက်တိုမီတာ19 kHz 15563ညလိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အတန်းမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကလူမောင်ကုန်မှုတပ်ဖြတ်ရေးလုပ်ငန်းတွေကိုထိထိရရမလုပ်နိုင်မှုဆိုရင်အမေရိကန်ကအကူအညီထောက်ပံ့နေဖြတ်တောက်မှာဖြစ်တဲ့အကြောင်းသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနယာယီလက်ထောက်နိုင်ငံချိုင်းဝန်ကြီး Alice Wallace နဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ဒုတိယအကြီးအကဲ Bonnie Click က VOA ဘင်္ဂလားဒေ့ရှ်ဌာနကိုပြောဆိုလိုက်တာပါ
။ Bangladesh needs to show results. It's really important. If we do not see results,My job
ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရလက်ထွက်အောင်လုပ်ဖို့တကယ်ကိုအရေးကြီးပါတယ်။ရလက်တွေကိုကျမတို့မတွေ့ရဘူးဆိုရင်တော့ကျမနဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာအကူအညီပေးရေးအေဂျင်စီတို့ရဲ့တာဝန်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပေးနေတဲ့အထောက်ပံ့တွေကိုဖြတ်တောက်ဖို့ပါပဲ။ကမ္ဘာတဝန်းလူမောင်ခိုမှုတွေရဲ့သားကောင်တွေကိုအကာအကွယ်ပေးဖို့လဲကျမတို့နိုင်ငံရဲ့ဥပဒေမှာပြဋ္ဌာန်းထားပါတယ
်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့လူမောင်ခိုမှုတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုစောင့်ကြည့်စင်းမှာထည့်သွင်းထားတာသုံးနေရှိနေပါပြီ။ပြည်ရဲ့ဇွန်လာတဲ့ထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းလူမောင်ကုန်မှုဆိုင်ရာအမေရိကန်နိုင်ငံရဲ့ဌာနရဲ့အစိုးရကစားမှဆိုရင်လည်းဘင်္ဂလားဒေ့ရှ်နိုင်ငံဟာသတ်မှတ်ထားတဲ့အစင်တန်းသတ်မှတ်ချက်ကိုမမီဘူးဆိုပြီးဆုံးဖြတ်ထားတာပါ မြန်မာနိုင်ငံရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေနောက်ဆက်တွဲဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့တိမ့်နယ်ချီရဲ့ရိုဟင်ဂျာတွေဟာလူမောင်ခိုတွေရဲ့တားကောင်ဖြစ်ကြရတာတားကောင်ဖြစ်နိုင်တဲ့အန္တရာယ်တွေရှိနေတဲ့အကြောင်းနိုင်ငံတကာဖွဲ့စည်းရေးနဲ့လူခွင့်ရေးဖွဲ့တွေကလည်းသတိပေးထားကြပါတယ်မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့တော့ကတိပြုပြောဆိုထားကြပါတယ်
တူရကီနိုင်ငံကိုအမေရိကန်ကအစင်းမြင့်ဂျက်တိုက်လေယာဉ်တွေရောင်းချမဲ့အစီအစဉ်ဆိုင်းငံ့ထားတာကိုရုတ်သိမ်းမပေးရင်ရုရှားနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်သွားမယ်လို့တူရကီသမ္မတရီဂျက်တာရဲ့အာတိုဝန်ကချင်းချောက်လိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရှေ့သတင်းပတ်ထည်တွေ့ဆုံဖို့ရှိနေချိန်မှာပဲတူရကီသမ္မတကအခုလိုသတိပေးလိုက်တာပါ။ရုရှားလို့ SU-35 အမျိုးအစားတိုက်လေယာဉ်တွေဝယ်ဖို့လဲတူရကီနိုင်ငံကစီစဉ်ထားပါတယ်။ရုရှားလို့ S-400 အမျိုးအစားမစ်ဆိုင်းတုံးစနစ်ဝယ်ယူထားတဲ့တူရကီအပေါ်အနောက်မဟာမိတ်နိုင်ငံတွေကစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်နေတာပါ S-400 မစ်ဆိုင်းတုံးစနစ်ဝယ်ယူရမှာဘယ်သူခွင့်ပြုချက်မှမတောင်းခဲ့သလို SU-35 တိုက်လေယာဉ်တွေဝယ်မယ်ဆိုရင်လည်းကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ဝယ်မှာဖြစ်တဲ့အကြောင်းတူရကီသမ္မတကအင်ကာနီတုန်းကပဲပြောခဲ့ပါတယ်ရုရှားတိုက်လေယာဉ်တွေဝယ်သင့်မသင့်ဆုံးဖြတ်ဖို့ကအမေရိကန်အပေါ်မှာမူတည်တယ်လို့လည်းဆိုပါတယ်အမေရိကန်လို့ F-35 ဂျက်တိုက်လေယာဉ်တွေတူရကီနိုင်ငံကိုရောင်းချမဲ့အစီအစဉ်ဆိုင်းငံ့ထားတာကိုပယ်ဖျက်ပေးဖို့တူရကီသမ္မတကအမေရိကန်သမ္မတကိုတိုက်တွန်းနေပါတယ်။ရုရှားလို့ S-400 မစိုင်းတုံးစနစ်ဟာမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO မဟာမိတ်အဖွဲ့ရဲ့ကာကွယ်ရေးစနစ်အထူးသဖြင့်အမေရိကန်လို့ F-35 ဂျက်တိုက်လေယာဉ်တွေရဲ့ကိုယောင်ဖြောင်းနိုင်စွမ်းဤပညာကိုထိခိုက်နိုင်တဲ့ဆိုပြီးတိုက်လေယာဉ်တွေရောင်းမဲ့အစီအစဉ်ကိုဆိုင်းငံ့ထားတာပါတူရကီသမ္မတကတော့ F-35 တိုက်လေယာဉ်တွေရောင်းချမဲ့အစီအစဉ်နဲ့ပတ်သက်လို့မဖြေရှင်းနိုင်ရင်လိုအပ်သလိုဆက်ရက်လက်ဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်။ August လတုန်းကမော်စကိုမြို့တော်မှာပြသခဲ့တဲ့လေကြောင်းပြပွဲအတွင်း SU-35 တိုက်လေယာဉ်တွေကိုရုရှားသမ္မတဗလာဒီမီယာကိုရိုင်းတူရကီသမ္မတကိုဧကန်ပြသခဲ့ပါတယ်။
ကွန်ဂိုနိုင်ငံကသဘုံကောင်းဆောင်ဘော့စကိုအန်တန်ကာနာကိုဆီယာဆွေးမှုလူသားမှုဘော်ကျွလုံးနဲ့ရာဆွေးမှုတွေနဲ့နိုင်ငံတကာရာဆွေးတရားရုံး ICC ကဒီကနေ့ပဲထောက်နှံ230ချမှတ်လိုက်ပါတယ်။သဘုံကောင်းဆောင်ဟောင်းဟာလူသားမှုအာမပြုခြင်းမှုလိင်ချေးကျုံပြမှုအရွယ်မရောက်သေးသူတွေကိုစစ်သားအဖြစ်စုဆောင်းမှုတွေပါဝင်အမှု78မှုတွေအဖြစ်ရှိတဲ့အကြောင်း ICC တရားသူကြီးတွေကပြီးခဲ့တဲ့ဇူလိုင်လထဲမှာပဲဆုံးဖြတ်ထားကြတာပါ။မှုတမှုရင်းစီအတွက်တရားပြစ်ဒဏ်တွေကြားခံရမယ်ဆိုရင်တော့ထောင်နဲ့စုစုပေါင်း218နေ့ထိကြားခံရနိုင်တယ်လို့လည်းနယ်ဇီလန်နိုင်ငံ The Hague မြို့ကတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချမှတ်ရမှာပြောဆိုထားပါတယ်။ဒါမှမဟုတ်ပြစ်ဒဏ်စုစုပေါင်းထောင်နဲ့အနည်း30သာချမှတ်ခဲ့တာပါ။တရားသူကြီးတွေကထောင်နဲ့တစ်သက်အပြစ်ပေးဖို့စဉ်းစားခဲ့ပေမဲ့လည်းအပြစ်ရှိကြောင်းဆုံးဖြတ်ထားတဲ့အမှုတွေထဲမှာတချို့အမှုတွေဟာဖြစ်ရတဲ့ခုထဲမှာဖြစ်တာကြောင့်နှစ်ရှည်ထောင်နှံပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလည်းတရားရုံးကပြောဆိုထားပါတယ်။သဘုံကောင်းဆောင်ဟောင်းကတော့2013ခုနှစ်မလမှာကလေးကဖက်စစ်ခံထားရတဲ့အချိန်တွေကိုအခုထောင်နှံအနည်း30ရက်ကနှုတ်ပြီးကျန်တဲ့ထောင်တန်းကိုကြားခံရမှာပါ။သူကတရားခွင်မှာစစ်ဆေးတဲ့အချိန်မှာတော့အရသားတွေကိုပြစ်မှတ်ထားတက်ခဲ့တာမရှိဘဲအကောက်ဝဲပေးရတာရှိခဲ့တဲ့အကြောင်းနဲ့လူသားသမားဆရာဇွဲကောင်တူမဟုတ်တဲ့အကြောင်းလည်းညှင်းဆန့်ထားပါတယ်။ဒီလိုရှင်တွေကတော့2002ခုနှစ်နဲ့2003ခုနှစ်တွေအတွင်းကိုကိုနိုင်ငံအရှေ့ပိုင်းအီဂျူရီပြည်နယ်မှာတပ်ဖြတ်မှုတွေအာဏာပြုချင်းမှုတွေလူတွေပေါ်အမျက်ထုတ်တာတွေရှိခဲ့တဲ့ကိုကိုမျိုးချစ်သမ္မတ UPC တပုံဖွဲ့ရဲ့ခေါင်းဆောင်ဖြစ်ဦးဆောင်ခဲ့တဲ့အကြောင်းဆွဆွဲခဲ့ကြတာပါအကျိုးဆောင်ရှင်တွေတယောက်ကတော့အသက်12နှစ်လောက်အထိငယ်ရွယ်တဲ့မင်းကလေးတွေကတပုံဖွဲ့အစ်မြင့်ခေါင်းဆောင်တွေအတွက်ဇနီးမယားဖြစ်အာဏာပေါင်းသွင်းခံခဲ့ရတာရှိတဲ့အကြောင်းတရားရုံးမှာရှောက်လဲခဲ့ကြပါတယ်
ပြင်သစ်နိုင်ငံပဲရစ်မြို့ကနေကမ္ဘောဒီးယားနိုင်ငံကိုပြန်သွားမဲ့အတိုက်ခံပါတီခေါင်းဆောင်ဆမ်ရန်ဂျီကိုပဲရစ်လေစိတ်မှာလေရင်ပေါ်တက်ခွင့်မပြုခဲ့ပါဘူးလေစိတ်ချက်ကင်ကြားမှာလေရင်စီးဝင်မရတာကိုသူသိရတဲ့အတွက်အင်ပတန်အော်ရရတယ်လို့ဆမ်ရန်ဂျီကသတင်းတောက်တွေကိုပြောပါတယ်ပြည်ပမှာခိုလုံနေတဲ့အတိုက်ခံခေါင်းဆောင်တွေအစိုးရကိုအာဏာသိမ်းဖြုတ်မချနိုင်အောင်လို့ကမ္ဘောဒီးယားပြန်မလာနိုင်အောင်တားဆီးပေးဖို့ကမ္ဘောဒီးယားအစိုးရကပြောကြားထားတာပါတချိန်တည်းမှာပဲမလေးရှားနိုင်ငံမှာထိမ့်သိမ်းထားတဲ့ကမ္ဘောဒီးယားအတိုက်ခံဒုတိယခေါင်းဆောင်မူဆိုချွားကိုလွှဲပြောင်းပို့နိုင်ဖို့တတိယနိုင်ငံရှာနေတယ်လို့မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကလည်းဒီကနေ့ပြောကြားခဲ့ပါတယ်အာနာရှင်ဆန်တဲ့ခေါင်းဆောင်ကမ္ဘောဒီးယားကဒီဟွန်ဆန်းကိုဖြုတ်ချနိုင်ဖို့လူလူလှုပ်ရှားမှုလုပ်ဖို့အတွက်အတိုက်ခံနိုင်ငံရေးသမားတွေစနေနေ့အမိကမ္ဘောဒီးယားနိုင်ငံကိုပြန်ဖို့အစီအစဉ်ထားကြတာဖြစ်ပါတယ်ကြာသပတေးနေ့ညထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်
အေးအေးရခိုင်လက်နက်ကိုင်ဖွဲ့ကပြည်ဦးလွင်မြို့နယ်ဇီးပင်ကြီးဗဟုဝန်ထမ်းတက္ကသိုလ်တင်နန်းစင်မိသက်တပ်ဖွဲ့ဝင်19ဦးကိုတလနီးပါးဖမ်းဆီးထားရကနေမနေ့ကတော့18ဦးပြန်လွှတ်ပေးလိုက်တဲ့အကြောင်းအေးအေးတာဝန်ရှိသူတွေကပြောပါတယ်ဖမ်းထားတဲ့အထက်ကမိသက်ခေါင်းဆောင်တဦးလမ်းခရီးမှာဆုံးပါသွားတယ်လို့လည်းဆိုပါတယ်အေးအေးဘက်ကလွှတ်ပေးလိုက်တဲ့ဆိုပေမဲ့ဒီညနေပိုင်းအထိပြန်ရောက်ကြောင်းသတင်းမကြားရသေးတဲ့အတွက်တီမပြုတ်နိုင်သေးဘူးလို့ရခိုင်ပြည်နယ်ရဲမှုကပြောပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါတလနီဘာဖန်စီစားတဲ့မိသားသားဖွဲ့ဝင်18ယောက်ကိုအေးအေးရခိုင်လက်နက်ကန်ဖွဲ့ကနေပြန်လှုပ်ပေးရမှာဒီကနေ့ညနေပိုင်းမှာစစ်တွေမြို့ကိုရောက်ရှိနေပြီလို့စစ်တွေမြို့နေရခိုင်တိုင်းဒန်းများမြို့နယ်စုအစည်းယုံသွင်းမှုကိုစစောသွန်းကပြောပါတယ
်စစ်တွေကတော့ရောက်တော့ရောက်တဲ့ကိုဒါပေမဲ့သူတို့ကလောလောဆယ်တခြားအပြေကိုပေးမတော်သေးတဲ့ပုံစံမျိုးရှိတယ်အစစ်တွေတိတ်မရကြဘူးသူတို့ကတော့ဌာနမထိုင်လို့ကြားရတယ်ခုလေအဲအကုန်လုံးပဲအကုန်လုံးပဲဟုတ်ကဲ့ကွာဒီလူကြီးနဲ့ပြည်သူမုန်းတယ်မိသားစုတွေသူ့မုန်းတယ်မကျေသေးဘူးလို့ကြားတယ်
စစ်တွေမဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥမောင်ထွန်းလိုင်ကမိသားသက်ဖွဲ့ဝင်တွေပြန်လွတ်လာကြောင်းအတိပြုပြောဆိုသလိုအစိုးရရိတ်သားမှသာရှိသားကြောင်းပြောဆိုပါတယ်။ခန်းစည်းသားတဲ့မိသားသက်ဖွဲ့ဝင်တွေကိုမနေ့ကပြန်လွှတ်ပေးလိုက်ပြီလို့အေအေပြန်ကြားရေးရာရှိခိုင်တုခကပြောပါတယ
်။မိသားသက်ဖွဲ့ဝင်ဟို16ယောက်ကိုတော့ကျွန်တော်တို့ဒီနိုဝင်ဘာလ6ရက်နေ့လေ2နာရီလောက်မှာရောင်းမျိုးနဲ့လက်ကရွာနာကနေပြီးတော့ကျွန်တော်တို့ကလှပ်ပေးလိုက်ပြီးလုံးဆောင်ဆောင်နဲ့ပဲကျွန်တော်တို့ကလှပ်ပေးလိုက်တာဖြစ်တယ်ဗျ။ကျွန်တော်တို့လက်ထက်မှာတော့ရာသာဆိုလို့ဥဝေတင်းတယောက်ကလွေးပြီးတော့ဒါဘယ်သူမှမကြံတော့ဘူး
။ဒါပေမဲ့ဒီမိသားသက်ဖွဲ့ရဲ့ဒုတိယခေါင်းဆောင်သူဖြစ်သူဦးမြင့်စောကတော့ဖမ်းဆီးခံရတဲ့နေမှာပဲ။လမ်းခရီးမှာမောလွန်ဆုံးမသွားတယ်လို့ခိုင်တုခကဆက်ပြောပါတယ်
။သူရဲ့ဒီဒုမိသားဦးစီးမှုတယောက်ပါတယ်။သူကတော့ကျွန်တော်တို့ဒီစစ်ပီးတကားပေါ်ကနေပြီးတော့ခေါ်လာတဲ့နေ့ကအဲ့ဒီမှာတောင်တဲရဲနဲ့နေပြီးတော့ဒါအမောဖောက်ပြီးတော့ဟိုလမ်းမှာပဲဆုံးသွားတာရှိတော့အဲ့ဒီမှာဒီတောင်တဲရင်တဲ့သူကရေတောက်လိုက်တယ်လို့ပြောတယ်အဲ့လိုအမိုးဆိုးပြီးတော့ဟိုဆုံးသွားတာကြာကျွန်တော်တို့ကတော့တော်တော်လေးစိတ်မကောင်းဖြစ်ကြပါတယ
်အခုလွတ်မြောက်လာတဲ့သူတွေဟာပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့ကဒီဦးလင်မြို့နယ်စီးပင်ကြီးဘ ਹੁ ဝန်ထမ်းတက္ကသိုလ်တင်တန်းဆင်းပြီးရွှေပြည်တက်ခရီးသည်တင်ကားနဲ့ပြန်လာစဉ်မြောက်ဦးမြို့နယ်ရောက်မှာအေးအေးရခိုင်လက်နက်ကန်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်ခြင်းခံရတဲ့သူတွေဖြစ်ပါတယ်ရခိုင်ပြည်နယ်ဘူးတီတောင်နဲ့ရသေးတောင်မြို့နယ်အတွင်းမှာလည်းမြမတမတော်နဲ့ရခိုင်လက်နက်ကန်အေးဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့အေးပြောခွေရခိုင်ဒုက္ခကပြောပါတယ
်နိုဝင်ဘာလ6ရက်နေ့ဒီဘူးတီတောင်မြို့နယ်တရက်ပြင်ရွာအနီးမှာဒီနှစ်နာရီလောက်ကြာတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီတိုက်ပွဲမှာတော့ရန်သူဘက်ကနေပြီးတော့၄ဦးကြာဆုံးပြီးတော့ဒါ၄ဦးတို့တန်ရတာရှိတယ်တို့တို့ဒီရခိုင်တပ်တို့ဘက်ကလည်းပဲ၃ဦးတန်ရတာရှိဒီရသေးတောင်မြို့နယ်ပေးတူရွာရဲ့ဒီအရှေ့ဘက်10ကီလိုမီတာလောက်အပေါ်မှာလည်းပဲတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်
ဒီတိုက်ပွဲမှာတမရော်ဘက်ကထိခိုက်မှုများတယ်လို့အေးဘက်ကပြောဆိုနေပေမဲ့အနောက်ပိုင်းတန်းစစ်တနချုပ်တမရော်ပြောခွေရဘုံမူကြီးဝင်းစော်ဦးကတော့ထိခိုက်မှုမရှိဘူးလို့ဆိုပါတယ်
။ဟုတ်တယ်ဒါမျိုးပဲတိုက်ပွဲစီတာမှန်ပါတယ်ခင်ဗျ။ဘဲစတူဘက်မှာလည်းတိုက်ပွဲစီတာမှန်ပါတယ်။တို့ဘက်ကတော့ထိခိုက်မှုတော့မရှိပါဘူ
း။ပြီးခဲ့တဲ့ရက်တွေကလည်းပလက်ဝါမြို့နယ်နဲ့ကြောက်တော်မြို့နယ်မီဝါချေရော်တွေမှာနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကဦးဝေးတင်းပါဝင်ကလတန်စီမံကိန်းဝန်ထမ်း9ဦးစက္ကပြ2ဦးနဲ့ဆက်လှသမား2ဦးကိုအေဘက်ကဖမ်းဆီးခဲ့ရမှာနိုဝင်ဘာလ4ရက်နေ့မှာအလုံးကိုပြန်လွှတ်ပေးခဲ့ပြီးမဲ့အမျိုးသားလွှတ်တော်ကိုဆက်လက်ဥပဒေတင်းကိုတော့ဆက်လက်ဖမ်းဆီးထားတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ငံရင်ပြောပြသွားတာပါရှင်အခုလိုရွှေနေရီဘော်ကဖမ်းသွားသူတွေပြန်လွတ်လာတဲ့နောက်ပိုင်းအခြေအနေကိုလည်းဆက်ပြီးတော့နှာစင်ကြရပါမယ်ရခိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းဆီးခေါ်ဆောင်ထားတဲ့အချိန်မှာတခါမှမကြုံဘူးသေးတဲ့အဖြစ်မျိုးနဲ့ကြုံခဲ့ရလို့အခုထိကြောက်နေတော့မယ်လို့နိုဝင်ဘာလ5ရက်နေ့ကပြန်လွတ်လာတဲ့အရတား25ဦးတည်းကတဦးဖြစ်တဲ့ကိုရွှေဆန်းအောင်ကပြောပါတယ်ဒီ25ယောက်စလုံးကိုလုံခြုံရေးတပ်ဖွဲ့တွေကဘူးသီးတောင်မြို့နယ်နေချားဆောင်စခန်3မှာစစ်ဆေးတာကိုခံခဲ့ကြရပြီးမနေ့ကနိုဝင်ဘာလ6ရက်ညနေမှာလဲအာဏာပိုင်တွေကသူတို့ကိုပြန်လွှတ်ပေးလိုက်ပါတယ်ဒီအကြောင်းပြည်စုံကိုတော့ VOE သတင်းတောက်ကိုသက်နိုင်ကပြောပြမှာပါရှင
်ရွှေနေလီမြန်ရင်ပေါ်မှာလိုက်ပါလာတဲ့ခရီးသူတွေကိုပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့မှာအေအဖွဲ့ကဖွင့်စည်းခေါ်ဆောင်တော်ခေတုံးကကြုံတွေ့ခဲ့ရတဲ့ဖြစ်စဉ်တွေကိုပြန်လွှတ်လာသူတဦးဖြစ်တဲ့ကိုရွှေစံအောင်ကဘူရောအေကိုပြန်ပြောပြခဲ့တာပါ
ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်ဘယ်သူလက်ထက်မှာပဲဖြစ်ဖြစ်ကျွန်တော်တို့ကဆိုရင်ကြည့်ရများတယ်ကာအဲ့ဒီလည်းတည်းနဲ့ကြားရတဲ့နောက်ပိုင်းမှာဒီလိုအဖြစ်မျိုးကြုံပြီးပြီနောက်ပိုင်းမှာကျွန်တော်ကအဲဆိုရင်ကြည့်ရရှိနေတာပေါ့ဗျာအကောင့်စကားအကောင့်လာပြောမယ်ဆိုရင်လည်းကျွန်တော်တို့ကကြောက်နေတဲ့ပုံစံဖြစ်နေကြဘူးက
တင်းဖို့ပေါ်မှာကတိကသူတို့အလုံးကိုမမြင်ရအောင်မျက်လုံးတွေကိုပိတ်လိုက်ခြင်းခံရတယ်လို့သူကဆက်ပြောပါတယ
်အဲကျွန်တော်တို့တော့ဒီဟိုတင်းဖို့ပေါ်ကခြားတဲ့အချိန်မှာတော့အောက်ရောက်တာနဲ့ကျွန်တော်တင်းဖို့ပေါ်ကနေအောက်ကိုရောက်တာနဲ့သူ့ကိုကျွန်တော်တို့ကရရှိပေးပြရတယ်ကျိုးနဲ့ကျိုးရှိရတယ်ကျိုးရှိပြီးတော့ခေါ်ရတာကျွန်တော်တို့အဲပထမတော့ကျွန်တော်တို့ကနည်းနည်းပဲနေရတယ်ကျွန်တော်တို့စင်းမဘုံမှာရှိရရှင်ပါလေ ဒီမှာဘာဆင်းနေရှင်မတော့လည်းတော်တော်များမယ်လို့ထင်တာပဲကျွန်တော်တို့မမြင်ရအောင်ဒီမှာကြီးကွင်းလည်းမရှိဘူးကြီးပိုးလည်းကြောက်တယ်ပြောအရှင်ချင်းပြောမလို့အဲ့လိုရပြီးမှကြော်ရခါကျကျွန်တော်တို့ပြောဖို့မရှိကောင်းမှမကြီးပိုးလည်းကြောက်နေပြီကျွန်တော်တို့ကအဲ့လိုပုံစံမျိုးနဲ့ကျွန်တော်တို့တုံ့ပြန်ခဲ့ရတယ
်အဲ့ဒီနောက်မှာတော့အပြန်အလှန်ပြေခါမှုတွေဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ
်အဲ့ဒါလည်းကျွန်တော်တို့အဲ့နဲ့ရောက်ပြီးတဲ့နောက်ပိုင်းမှာဟိုဒီတနေ့တန်နေကြားရတယ်တနေ့တန်နေကြားပြီးတော့ကျွန်တော်တို့ရဟန်းရပြန်သွားတဲ့အချိန်မှာအဲဟိုတည်းရဟန်းရပြန်သွားတဲ့အချိန်မှာကျွန်တော်တို့ကြိုးရပါချီပြေအဲ့ဒီမှာတော့မောင်ဝါကြီးကမောင်ဝါကြီးကနာရီရလဲဆင်းမလို့မရဘူးပြောမစင်းဘူးအဲခုနိုင်ရှိနိုင်လောက်ရှိရင်ရှိမှာပေါ့နော်တော်တယ်မှာအဲ့ဒါကြော်ရင်လည်းကြော်မယ်အဲ့ဒါနဲ့ကျွန်တော်တို့ဘလို့ခေါ်ရတယ်တော်တယ
်တညာလုံးခီးဆက်ခဲ့ပြီမနေ့မိုးလေးမှာသူတို့နေရမယ့်နေရာကိုရောက်တော့ခဲ့တယ်လို့ကိုရွှေစံအောင်ကပြောပါတယ
်တော်တယ်ခေါ်ပြီးတော့အမမနေ့မိုးလေးတော့မနေ့မိုးလေးကဇာနီနီလောက်ပြီးကျွန်တော်တို့ရောက်သွားတာရောက်ပြီးတော့သူတို့ကကျွန်တော်တို့သူနေ့တွေပါကျွေးတယ်ဒီပါကျွေးပြီးတော့အဲ့မှာကျွန်တော်တို့အဲ့မှာတဲမှာထားရတယ်ကျွန်တော်တို့ပုံတမိတော့ပုံမကျွေးရပြန်ပုံတမိပုံမကျွေးကျွန်တော်တို့ကအဲ့မှာဘယ်လိုပြောမလဲနားလိုက်ဟိုင်လိုက်အင်းလိုက်အဲ့လိုပဲပါသူတို့ကတော့နည်းနည်းပါးပါးစစ်မယ်စစ်ပြီးလို့ရှိရင်အဲပြန်လုမယ်တော့ကျွန်တော်ပြောတယ
်ကိုရွှေစံအောင်နဲ့အတူရွှေနေရည်ရင်ပေါ်ပါလာသူခရီးတယ်90လောက်ကိုအဲဖွေးကဖန်စီခေါ်ဆောင်တော့ခဲ့တာမှာတမ်းမှန်ပြသူတွေအပြင်အရဝတ်နဲ့လိုက်လာတဲ့တက်မတော်သားတွေနဲ့ရေတပ်ဖွဲ့ဝင်တွေလည်းပါဝင်ခဲ့ပါတယ်ဖန်ခံရသူတွေထဲကစစ်သားနေရေတပ်ဖွဲ့ဝင်တွေကလွယ်လို့ကျန်တဲ့အရသား25ဦးကိုနိုဝင်ဘာလ5ရက်နေ့မှာအဲဖွဲ့ကပြန်လည်လွှတ်ပေးခဲ့ပါတယ်။သူတို့တွေမြန်မာအာဏာပိုင်တွေလက်ထက်ရောက်ရောက်ရှိမှာပဲ။ဗုဒ္ဓတော်မြို့နယ်နေချားဆောင်တုံးမှာထင်းထင်းစစ်စစ်ချင်းခံခဲ့ရပါတယ်။သူတို့အနေနဲ့ဒီလိုမြန်မာအစိုးရအာဏာပိုင်တွေရဲ့စစ်စစ်မင်းမြန်းချင်းခံရမယ်ဆိုတာကြိုတင်ခံမှန်းထားပါမယ်။တကယ့်လက်တွေ့မင်းမြန်းခံရတဲ့အချိန်မှာကြောက်လန့်နေခဲ့ကြတယ်လို့ဆိုပါတယ်။
ကျွန်တော်တို့ကတော့ပရမတော့ဘယ်လိုပြောမလဲဒီဘက်ဒီရက်လာဆိုတော့နည်းနည်းပါးပါကျွန်တော်တို့နည်းနည်းသူတို့ကလည်းနေဖို့မေးမှာပေါ့နော်ကျွန်တော်တို့တွေးနေကြတော့မမေးပြတော့မနေပါဘူးလို့ကျွန်တော်တို့ဒီမှာသွားတယ်လာတယ်ပြည်စီကတော့မေးပါပဲကျွန်တော်ကအဲ့လိုတွေးပြီးတော့တောက်စီတွေရှိတာပေါ့ဗျာဒီမေးမယ်ဆိုတဲ့အရာကြီးတလန်းလန်းဖြစ်နေတယ်ဟိုမှာလည်းမေးဒီမှာလည်းမေးဆိုတော့လေအဲ့မေးနေမေးလို့ကျွန်တော်တို့ဆီဗျူးပါဆီဗျူးကတော့လေသူတို့ကဆက်လို့ပြီးတော့တက်ဒီမှာချက်လက်မပြည့်စုံထင်တယ်အဲ့ဒါနဲ့နောက်တက်ဆက်လက်ပြီးမင်းနေတာလည်းရှိတယ်အဲ့လိုတယောက်ပြီးတော့မင်းနေတာကြတော့လူတော်တော်များများရှင်တော့ကြာသွားတယ
်ရှင်နေဒီမြန်ရင်ပေါ်ကဖန်တော်တဲ့ရတားတွေကိုပြန်လွှတ်ပေးလိုက်ပြီမယ်စစ်ဖက်နဲ့ပတ်သက်တဲ့သူတွေကိုတော့လုံချုံရေးအရာစစ်စစ်မင်းမြန်စရာတွေရှိသေးတာကြောင့်မလှော့ပေးသေးဘူးလို့အဲအဖွေးပြောခွင့်ရခိုင်တုခါကနိုဝင်ဘာလ5ရက်နေ့မှာပဲပူရော်အေကိုပြောထားပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကပြန်လွှတ်လာသူတွေကိုစစ်ဆေးမေးမှန်ပြီး24ရောက်ကိုမနေ့ကလွှတ်ပေးလိုက်ပေမယ်။ရတိတော်မြို့နယ်ကကိုကျော်ထွေးကတော့စစ်တပ်မြို့မှာဆက်လက်စစ်ဆေးနေစေလို့မိသားစုဝင်တွေကပြောပါတယ်။လက်ရှိပြန်လွှတ်လာတဲ့သူတွေဟာမိသားစုဝင်တွေနဲ့တွေ့ခင်ရနေပေမဲ့လေသူတို့စိတ်ချမှာတော့သူတို့ကြုံတွေ့ခဲ့ရတာနဲ့ပတ်သက်ပြီးမင်းမင်းကိုယ်ကိုလုံခြုံမှုမရှိသလိုခံစားနေရပြီးကြောက်လန့်နေကြရတယ်လို့ပြောဆိုကြပါတယ်။
ကိုတက်နိုင်ပြောပြသွားတာပါရှင်တရုတ်နိုင်ငံရဲ့ BRI ကပတ်လန်းစီမံကိန်းမှာအင်ရှင်နိုင်ငံတွေအနေနဲ့စီမံကိန်းတစ်ခုချင်းစီအလိုက်တေချာလေ့လာပြီးမှလူမှုအကျိုးအတွက်အကျိုးပြုမပြုသုံးသပ်သင့်တယ်လို့ Transitional Institute TNI ကပြောပါတယ်အရက်ဖက်အဖွဲ့တစ်ခုဖြစ်တဲ့ TNI အဖွဲ့ကလေ့လာထားတဲ့ပိုလမ်းမစိတ်ဓာတ်ကိုဈေးခွက်တင်ခြင်းမြန်မာနိုင်ငံရှိတရုတ်နိုင်ငံ၏ကပတ်လန်းစီမံကိန်းဆိုတဲ့စာရန်ရှင်းလင်းပွဲမှာတကယ်လက်တွေ့မှာ BRI စီမံကိန်းဟာတရုတ်နိုင်ငံရဲ့အရင်းရှင်စနစ်အကျတဲကိုဖြည့်ရှင်းဖို့ရည်ရွယ်တဲ့လုပ်ငန်းစဉ်ဖြစ်တယ်လို့ဆိုထားပါတယ်။ကိုရိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းတောက်စုစုကပြောပြမှာပါရှင်
။နေဆက်ဖြတ်ကျော်လမ်းမကြီးတွေရထားလမ်းတွေနဲ့စစ်ကမ်းကြီးတွေတိဆောက်ပြီးဒေသရင်းပို့ဆောင်ဆက်သွယ်ရေးကိုချိတ်ဆက်ပေးမယ်လို့လူသိများတဲ့တရုတ်နိုင်ငံရဲ့ BRI ကပတ်လန်းစီမံကိန်းကိုရည်မှန်းချက်ကြီးမားလာတဲ့စီမံကိန်းကြီးတစ်ခုအဖြစ်သတ်မှတ်ထားကြပါတယ်။အဲ့ဒီလိုနာမည်ကြီးလူသိများတဲ့ BRI စီမံကိန်းကိုမြန်မာနိုင်ငံမှာလည်းဆောင်ရွက်နေပြီးဖြစ်ပါတယ်။မြန်မာတရုတ်နှစ်နိုင်ငံလျှက်စစ်တာသွေတန်းချင်းစီမံကိန်းတရုတ်မြန်မာမြန်နှုံးမြင့်ရထားလမ်းစီမံကိန်းတရုတ်မြန်မာကုန်းလမ်းနဲ့ရေလမ်းဆက်သွယ်ရေးလမ်းကြောင်းစီမံကိန်းအပါအဝင်အထူးစီးပွားရေးဆောင်စီမံကိန်းစတဲ့တရုတ်နိုင်ငံပိုင်းလုပ်ငန်းတွေကိုလုပ်ကိုင်ခွင့်ရဖို့အတွက်ပြည်내အစိုးရအနေနဲ့ချင်းကပ်စည်းရုံးတာတွေလုပ်ခဲ့တာကိုတွေ့ရတယ်လို့ TNI ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။နိုင်ငံခြားယင်းနှံ့မြောက်နှံမှုတွေကိုထိန်းချုပ်နေတဲ့မြန်မာနိုင်ငံရဲ့ဥပဒေနဲ့ policy မူပေါင်းတွေဟာလက်ရှိအချိန်မှာအားနည်းနေပြီးဒေသရင်းပြည်သူတွေထက်တစ်ဖက်နိုင်ငံကစီးပွားရေးလုပ်ငန်းတွေအပေါ်ကိုအကျိုးပြုနေတယ်လို့ဒီအစီရင်ခံစာကိုအတုတင်နာပြုခဲ့တဲ့ Stephanie Olinga Shannon ကပြောပါတယ်
We are looking at the BRI as a broad framework of activities that are driven ဒီအန်အိုင်အနေနဲ့ဘီအာအိုင်းတို့ရဲ့ကလုပ်ငန်းတစ်ခုစီမံကိန်းတစ်ခုဆိုတာထက်ပိုကျပြန့်တဲ့လုပ်ငန်းမှုပေါင်းတစ်ခုအောင်မှာမတူညီတဲ့လုပ်ငန်းလေးတွေပေါင်းထည့်ထားတဲ့ပေါင်းတစ်ခုအနေနဲ့ကြည့်တာပါဘယ်လုပ်ငန်းကိုမဆိုဘီအာအိုင်းလို့ခေါင်းစဉ်တက်ပေါင်းထည့်လိုက်ပြီးသူနဲ့လွတ်ကင်းတာမရှိပါဘူးအဲ့ဒါကိုတရုတ်အစိုးရအနေနဲ့စီမံအုပ်ချုပ်ဖို့မပြုဆိုတာကိုသ
ဖြစ်နေတဲ့ဒေတာတွေဖြစ်ပါတယ်အဲ့ဒီဒေတာတွေမှာနိုင်ငံခြားယင်းနှိမ့်နှံမှုတွေလုံမဲ့ဆိုရင်လက်ရှိဖြစ်နေတဲ့ပြိပခတွေကိုပိုဆိုးသွားစေတာမျိုးမဖြစ်စေဖို့အရေးကြီးတယ်လို့ TNI အစီရင်ခံစာမှာဖော်ပြထားပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ညီညွစွာနေထိုင်ရေးမူကြီး၅ရဲ့အပါအဝင်မိမိတို့အကြားသဘောတူညီထားတဲ့လမ်းညွှန်မူဝါဒများကိုကင်ဆယ်ပြီး BRI မှာပါဝင်ဆောင်ရွက်နေတဲ့နိုင်ငံများအကြားတူညီဆန္ဒတည်ဆောက်နိုင်မှာကအရေးအသွေးမြင့်မားသောပူးပေါင်းဆောင်ရွက်မှုကိုသေချာစွာဖြစ်ပေါ်စေမယ်လို့မြန်မာနိုင်ငံအနေနဲ့ရှုမြင်ပါတယ်ဆိုပြီးအခုနှစ်ဧပြီလ26ရက်နေ့ကပြုလုပ်တဲ့ရဝန်းနဲ့ပိုလန်မှာအဆင့်မြင့်ဆွေးနွေးပွဲမှာပြောဆိုထားပါတယ်ရဝန်းနဲ့ပိုလန်မှာစီမံကိန်းအကောင်အထည်ဖော်ဆောင်ရွက်ရေးဥဆောင်ကော်မတီမှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဥက္ကဋ္ဌအဖြစ်တာဝန်ယူထားပါတယ
်ဆုစုပြောပြသွားတာပါရှင်ထိုင်းနိုင်ငံနကော့စီအယုဒ္ဓယာခရိုင်ထဲကအကြီးစားဆက်ယုံတစ်ခုမှမြန်မာလုပ်သားအလုပ်သမား200ဒီကနေ့မှာပဲအလုပ်ဖြုတ်ခံခဲ့ရပါတယ်ဒါဟာထိုင်းနိုင်ငံမှာစီးပွားရေးကျဆင်းနေတာကြောင့်နှစ်လအတွင်းဆက်ယုံ4ယုံလောက်ရုတ်တရက်ပိတ်လိုက်တဲ့အတွက်အခုလိုမြန်မာအလုပ်သမားတွေကိုပါကြက်ရိုက်လာတာလို့ရွှေပြောင်းအလုပ်သမားအရေးဆောင်ရွက်နေသူတွေကပြောပါတယ် VOA သတင်းတောက်မအေးအေးမာကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့နိုဝင်ဘာလ9ရက်နေ့မှာထိုင်းနိုင်ငံနကော့စီအယုဒ္ဓယာခရိုင်တွင်းကရိုချနာအကြီးစားဆက်ယုံကမြန်မာအလုပ်သမား200ဝန်းကျင်အလုပ်ဖြုတ်ခံခဲ့ရပါတယ်မြန်မာနိုင်ငံသားတွေဟာအလုပ်ရှင်နဲ့အလုပ်သမားသဘောတူစာချုပ်တက်တမ်းမပြည့်ခင်အခုလိုမျိုးအလုပ်ဖြုတ်ခံရတာပါအခုနောက်ဆုံးအလုပ်ဖြုတ်ခံခဲ့ရတဲ့အခြေအနေကိုတော့မြန်မာရွှေပြောင်းအလုပ်သမားရေလှုပ်ဆောင်နေတဲ့ AAC မဟာမိတ်အဖွဲ့ကခေါင်းဆောင်ကိုရဲမင်းကအခုလိုပြောပြပါတယ
်ထိုင်းနိုင်ငံပေါ့နော်ဘန်ကောက်နဲ့ဆိုရင်မနှီးမွေးပေါ့ဒီကကျွန်တော်တို့ချနာအလုပ်ယုံအောင်ဆိုရင်ကျွန်တော်တို့ဒါအလုပ်သမားမြန်မာအလုပ်သမား200လောက်အလုပ်ဖြုတ်ခံရတာပေါ့နော်အလုပ်ဆက်ယုံပိတ်သိမ်းတဲ့အတွက်အလုပ်ဖြုတ်ခံရတာပေါ့ဒီအပိုင်းမှာဆိုချွန်ပူရီဘတ်တို့လျောင်ဘတ်တို့စသည်ဖြင့်ကျွန်တော်တို့ထိုင်းနိုင်ငံ200တော်တော်များများပါအဲဆက်ယုံနေပိတ်သိမ်းရတာဗောနော်အဲ့ကြဆက်ယုံလုံးယုံနေပိတ်သိမ်းတော့လုံသမားတွေရှော့တယ်လုံသမားတွေလှုပ်ဖြုတ်တယ်ဆိုတော့အားလုံးကျွန်တော်တို့လုံသမားပေါင်းဗောနော်3000နီးပါးလောက်ဗောနော်ကျွန်တော်တို့မြန်မာလုံသမား3000နီးပါးလောက်ဒီအပိုင်းမှာဆက်ယုံနေပိတ်သိမ်းတဲ့အတွက်လှုပ်ဖြုတ်ခံရတဲ့မှာကျွန်တော်တို့ပါဝင်သွားတာကိုတွေ့ရတာဗောနော်အဲ့ကြတော့ကျွန်တော်တို့ထိုင်းနိုင်ငံထဲမှာဆက်ပြီးတော့လည်းတချို့လုံယုံနေဆက်ပြီးတော့အလုံးရှော့မယ်အလုံးဖြုတ်မယ်လုံသမားဥယျာဉ်တွေရှော့မယ်ဆိုတဲ့ဟာသတင်းတွေကတော့ဇက်တိုက်ပဲဒီအပိုင်းမှာဟိုကတ်လာတာဗောနော်ဟုတ်ကဲ့နောက်ထပ်ဘလောက်တိုင်းတာအထိအလုပ်တွေရှော့ချပြုံးမလဲအလုပ်သမားတွေကိုလှုပ်ဖြုတ်ပြုံးမလဲတော့မသိသေးဘူးခင်ဗ
ျအထက်ကျုပ်စက်ယုံတွေကပစ္စည်းတွေကိုနိုင်ငံသားကဝယ်ယူတာတွေနည်းပါးလာတာကြောင့်ကထိုင်းနိုင်ငံမှာအခွန်ဆောင်ရွက်မှုတွေများလာတာကြောင့်ပါအလုပ်ရှင်တွေကအလုပ်ပိတ်သိမ်းတာမျိုးတွေဖြစ်လာတာပါရုတ်တရက်အလုပ်ဖြုတ်ခံရတဲ့အလုပ်သမားတွေကနေနာပြေးရဖို့အတွက်ကြိုးစားနေကြရတယ်လို့ဆိုပါတယ
်ဟုတ်တည်ကြတာတော့ဘယ်လိုတချို့ထိုင်းမှာလုပ်နေတဲ့စက်ယုံတွေကနေပြီးတော့နိုင်ငံသားဝယ်လက်တွေကအဝယ်မရှိတော့တဲ့အတွက်အလုပ်တွေလုံးဝရပ်ပစ်လိုက်ရတဲ့အပိုင်းတွေရှိတယ်တချို့အဲ့ဒီထဲမှာအဲကျွန်တော်တချို့လှုပ်ရှင်နေဆိုရင်လှုပ်ရုံနဲ့ပိတ်အထိလည်းထွက်ပြေးပေါ်တော့အဲအဲ့လိုမျိုးတွေလည်းရှိတယ်ဘာဖြစ်လို့ဆိုတော့ဒီလိုမျိုးသူ့လိုက်ပုံကပြုတ်ပြီးရောကြီးပေးရမယ်ဆိုတာသိတယ်လေအရောကြီးပတ်တမ်းပေါင်းများစွာမပေးချင်တော့တချို့လှုပ်ရှင်တွေကထွက်ပြေးကြတယ်အခုအဲ့လိုဖြစ်နေလေရှိနေတယ်ပေါ်တော့မှာ
ထိုင်းနိုင်ငံရဲ့စီးပွားရေးကျဆင်းမှုတွေကမြန်မာရွှေပြောင်းလို့သမားတွေကိုပါခရက်ရက်ခတ်မှုတွေဖြစ်လာတယ်လို့ဆိုပါတယ်
အဓိကထိုင်းစီးပွားရေးကျသွားတာလှုပ်ရုံနဲ့ပိတ်သိမ်းတာအဓိကကျွန်တော်တို့ထိုင်းနိုင်ငံမှာဆိုကျွန်တော်မြန်မာလို့သမားကကျွန်တော်တို့တက်မြောက်ပေါ်တော့အားလုံးဒီ NGO တွေကခံမှန်းသိရဆို၄သန်းနီးပါးရှိတယ်ရှေ့ကောင်းလို့ပုံမှာပေါ့နော်အဲ့ဒီမှာမှာမြန်မာလူသမားသုံးသန်းခွဲအထက်မှာရှိတယ်မြန်မာလူသမားတွေဒီဆက်ယုံတိုင်းဆက်ယုံလုံယုံနေပိတ်သိမ်းတာအလုပ်တွေရှော့ချတာဆက်ပြီးတော့မနေ့ကတည်းကအဲ့ဒီမှာရှေ့ကောင်းလို့ပုံမှာတွေကိုဖဲရိုက်ခတ်တာပေါ့နော
်ထိုင်းနိုင်ငံမှာမြန်မာရှေ့ကောင်းလို့သမားသုံးသန်းထက်မနေ့ရှိနေပြီးအခုလိုမျိုးအလုပ်ချုပ်ခံရမှုတွေကြောင့်နေရပြန်ဖို့ပြင်ဆင်နေကြတာတွေလည်းရှိနေပါတယ်2020မှာအာရှဒေသအတွင်းအလုပ်လက်မဲ့ဥယျာဉ်ပိုတိုးပွားလာမယ်ဆိုပြီးပညာရှင်တွေကသတိပေးထားပါတယ်2020ခုနှစ်အတွင်းမှာပဲထိုင်းတနိုင်ငံထဲမှာတင်အလုပ်သား9သိန်းကျော်ဟာအလုပ်လက်မဲ့ဖြစ်လာနိုင်တယ်ဆိုပြီးထိုင်းသတင်းတွေမှာလည်းသုံးသပ်ဖော်ပြနေကြပါတယ်အဲ့ဒီထဲမှာအောက်ခြေအလုပ်ကိုလုပ်နေကြတဲ့မြန်မာတွေကအများစုပါဝင်နိုင်ပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝဲမှာတော့ကျမ်းမာရေးကန္တာပြည်တွင်သတင်းသုံးသပ်ချက်နဲ့တိုင်းရင်းသတင်းလောကန္တာတွေနှာစင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6:00ကနေ9:00အထိ52မီတာ32 40 48အပြင် ဒုတိယနိုင်ဘွဲမှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်ပါတယ်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့ကျမရေးအစီအစဉ်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာပြည်တွင်းငြိမ်းချမ်းရေးရဖို့အပြစ်ရစေးရေးမှာအဓိကလိုအပ်ချက်ကဘယ်ချက်ဖြစ်နေပါသလဲ
သူပြည်ဒီ NCA ပေါ်မှာရှိနေတဲ့ယုံကြည်မှုဒီထက်တိုးမြင့်လာဖို့တော့လိုမယ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ကြားယုံကြည်မှုတော့ဒီအစိုးရနဲ့ကျွန်တော်တို့ကြားယုံကြည်မှုတွေလည်းဒီထက
်ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ပြောခွင့်ရရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒီတစ်ပတ်မှာတော့ဗီတာမင်ဒီချို့တက်စေတဲ့ယောဂနဲ့ကာကွယ်ရေးအကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံမှာအဖြစ်များလာတဲ့ဗိုက်တာမင်ဒီချို့တက်သွားစေတဲ့အကြောင်းရင်းနဲ့ကာကွယ်နည်းတွေအကြောင်းစေတက္ကသိုလ်တပါမောက်ခဌာနမှူးဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, you can see ချစ်စိုးဆရာဝန်ကြီးပါမောက်ခဒေါက်တာချစ်စိုးခင်ဗျာ။ကျွန်တော်တို့ဒီဗီတာမင် D ချို့တဲ့မှုအကြောင်းပြီးခဲ့တဲ့ဘက်ကပြောခဲ့တဲ့နေရာမှာမြန်မာနိုင်ငံမှာအတော့ကိုအဖြစ်များလာတဲ့အကြောင်းနဲ့ဖြစ်ရခြင်းအကြောင်းတွေကနေအောင်ကြီးနဲ့ထိတွေ့မှုနေတာနဲ့အစားအသောက်အားနေတာတွေအကြောင်းကိုပြောပြခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေဒီဗီတာမင် D ကိုချို့တဲ့စေနိုင်တဲ့ယောဂါတွေအနေထားနဲ့ကာကွယ်နိုင်မှုအကြောင်းကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီကြောဆရာရေဒီဗီတာမင်ဒီကိုချို့တဲ့စေတဲ့ယောဂါတွေကဘယ်လိုရှိလဲဆရာကြီ
းသူကယောဂါတွေကတော့ဗီတာမင်ဒီကိုသုံးသွေးတာများတာပေါ့နော်ဗီတာမင်ဒီသုံးသွေးတာများတယ်ဆိုတဲ့ယောဂါတွေကတော့အပြင်ကဗီတာမင်ဒီကိုမလုံလောက်လုံလောက်နည်းနည်းလေးတိတိလေးဝင်နေတဲ့အချိန်မှာခန္ဓာကိုယ်ကသုံးညာများသွားရင်လေဗီတာမင်ဒီချို့တဲ့သွားတာပေါ့ဘလူယောဂါမျိုးတွေကဗီတာမင်ဒီကိုများများလို့လေဆိုတော့ဒီခုပံအားနဲ့ပတ်သက်တဲ့ယောဂါတွေပေါ့ခုကန်ဓာတ်တွေကိုထုတ်တယ်လို့တွေးပြမှုတွေရင်းကျက်လာတယ်လို့ကြီးတွားလာတယ်ဆိုလို့ရှိရင်သူကဗီတာမင် D ကိုသုံးတယ်ဒီ DNA လို့ခေါ်တဲ့ဆဲရီရဲ့ပွားတဲ့အခါမှာပုံမှန်ပွားအောင်ဆိုလို့ရှိရင်ဗီတာမင် D ကလာလို့ဒါကြောင့်ဒီခုကန်ဓာတ်တွေအများကြီးထွက်နေတဲ့ယောဂါတွေခုပြည့်လို့ညိုရဲ့လိဗနာယောဂါတွေပေါ့လိဗနာတွေရေပြာလိဗနာတွေလိုရာတွေမှာဆိုလို့ရှိရင်ဒီအသားဓာတ်တွေကိုခန္ဓာကိုယ်ထဲမှာလည်းကနေဘလူးပဲနဲ့ပွားတယ်ခုခံတဲ့အနေနဲ့ပွားတယ်အဲဒီခါမှာဗီတာမင်ဒီပုံစံမှုကများများတဲ့ခါကျတော့ဗီတာမင်ဒီကအပြင်လည်းလုံလောက်အောင်ပုံမှုဆိုရင်ချို့တဲ့သွားတာပေါ့
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဗီတာမင်ဒီကိုချို့တဲ့စေနိုင်တဲ့ယောဂါတွေရှိသေးလားဆရာ
ဗီတာမင်ဒီကတော့သူကဆိုင်ကတော့ထုတ်သွားရမယ်ဒါပေမဲ့ထုတ်သွားတဲ့ဆိုရင်တော့မှသူကဗီတာမင်ဒီကိုပုံမှန်သုံးလို့ရတဲ့ဗီတာမင်ဒီကလည်းမစို့သားတော့တဲမှာပါလာကဗီတာမင်ဒီကုန်ကျန်းပေါ့ကုန်ကျန်းပါတဲ့အခါမှာသူကခန္ဓာကိုယ်ထဲမှာတည်းရည်လုံးလုံးဖြစ်နေတယ်ခန္ဓာကိုယ်ထဲရောက်လို့ရှိရင်နေအောင်ကြီးနဲ့တွေ့လိုက်တော့မှအဲကုန်ကျန်းမှာသူကတနည်းမှာရေရက်ကလေးဖြစ်ပြီးလိုက်တယ်ဒီအခါမှာ 25 hydroxy ဗီတာမင်ဒီလို့ခေါ်တယ်ဗီတာမင်ဒီလေးနည်းနည်းလေးလုံးလုံးနဲ့ဗီတာမင်ဒီကုန်ကျော်လေးတစ်ပိန်ဖြစ်လာတယ်ဒါပေမဲ့သူကလည်းတည်းရည်ကြီးခန္ဓာကိုယ်ထဲမှာလုံးလုံးပြီးဘူးအဲသူကဘယ်လိုသွားလဲဆိုတော့ကြောက်ကပ်ကိုသွားအဲ့ဘက်ကိုရောက်တဲ့အခါကျတော့မှဒုက္ခထပ်ပြီးတော့သူ့ကိုဓာတ်ပြုပေးလိုက်တဲ့အခါကျတော့မှရေထဲနှစ်ခုပေါင်းသွားပြီးတော့125 hydroxy vitamin D ဆိုပြီးဖြစ်သွားတယ်။အဲ့တော့ vitamin D ကိုရမ်းမှရေနှလုံးထပ်တွေ့တယ်။အဲ့ဒီအခါကျတော့မှသူကခန္ဓာကိုယ်ထဲမှာလူးလို့ပြ။ဒီအခါကျတော့ဒုက္ခမကောင်းတဲ့လူဖြစ်ပါဆိုရင် vitamin D ကနေအောင်ပဲထွေထွေအားတော့မှပဲပါပါခန္ဓာကိုယ်ထဲကျတော့သူကတော့မဝင်မှုဖြစ်သွားတယ်။ခန္ဓာကိုယ်ရဲ့လိဗနာအုပ်စုမှလည်းလိဗနာတို့ရေပြာလိဗနာတို့ကဒုက္ခကိုအားနေတဲ့အခါကျတော့အဲ့မှလည်းခ sahaja mabau no, kerana media kena guna mah, belum dongeng media kerana media sudah mula kena itu lah.
Okay, siapa? Kulo di siapa yang jauh ini musim siapa kerja lo siapa di kagoh naib buat solusi oh?
Kagoh naib sekarang lo dua niang kita ku tiup dulu le, ini agak le mana bayi niang kita ku kau ni bos tu bayi niang kita ku tu le, so itu mana bayi ku naib tu ni lah mah. ยองจีเนี่ยตะบักกูเนรงงานเยลาวตะนี้กูนายวัฒนาเยเนรงนี้กูดูล่ะบ่เนาะนี่ได้ทํามาเลยยองจีเอานี่เลยสุดิโดกงลงกองวอเมลงวอเมียงกงทายเนี่ยยองจีเนี่ยขนาดกูยีแปลเนี่ยไม่ถุยเปียงไม่ถุยเปียงเนี่ยคาจรยองจีก็ถุยเปียงเพราะฉะนั้นดีอ่ะไม่ผิดปูซะเลยสิครับแล้วกาเวบัวยองจีก็ยีทายงาอะเลี้ยงเนี่ยยองจีเนี่ยนี่กูดูล่ะบ่เนาะ အဲ့မှာမလုပ်နိုင်ဘူးဆိုလို့ရှိရင်တော့တခုကသာတောက်ဒီခါနဲ့ခါမှာဒီတက်ပါလေသာတောက်စီတက်တဲ့မှာမှာပြည်မင်းကြီးမြေမြပါလေသာတောက်ပေါ့ဇလုံးလုံးလေးပြည်စီပေါ့နော်ဒီလေးကိုညှိတိုင်းသူကသာမှာမြို့ဒီနေရာလောက်ဝင်နေအံပွင့်နေနွားတုံးတစ်ခွဲတစ်ခွဲအမှုကျုပ်ဒီနေ့ကိုနှလုံးအမှုစားဖို့လိုတာပေါ့နော်သာမလည်းမလုပ်ဘူးမလွယ်ဘူး ยองจีเนี่ยที่อย่างเนี่ยที่อย่างไม่ปีแน่มูเจ้าหนึ่งลงเนี่ยรู้ก็ว่าเราไม่ต้องแน่มูส่วนเนาะพิเศษจากการเมืองทั่วไปนะครับอาริเดมาเป็นเมืองที่ไปในอาริสามส่วนเนาะเนี่ยยานะครับเนาะมาเลยที่จะบูกาเป็นเมืองที่ก็มีอาชีพนะอาริสมาไปในส่วนนี้ไปปารีสิละลงเราเกี่ยวกับอาลาวกับปาวมีอาชีพไปในที่อาลาวอาเซอาลาวเราไปปารามีอาครับเนาะ เออที่อาปาตนาสาวพิชาลีสมาจีปิโรมาอาบุญดูนะครับโอเคเสียเองนอกดีงาจีสีรูปาโรเสียงาจีสีก็เลยยังไม่ได้เป็นอะไรพิเศษสามคนที่ก็ปารากาอาจารย์มาเป็นเมืองที่อยู่ที่ก็ปารากางาจีสีอาบุญตุมาจีไลเอโนเป็นเมืองที่อยากเป็นอะไรอยากจะมีเราคาร์ปาเนี่ยตามมาอเมริกาไปจะเมนูบางเลตูไปจะรู้นู้นรู้อาจารย์ที่เกิดตัว
ที่มาเจอได้ไปจำเมนูที่กาเซียครับเจอเมนูที่กาปาลิกาหรือว่าปาลิสิครับไอ้เจ้างานที่ดีขนาดนั้นเราเข้ามาเลยโอเคเสียนอกจากว่าคุณอาทิตย์เจ้าอู่เนี่ยโน้บเนี่ยบอกเสียนอกจากอาซาเต้าดีเสียยังพิจารณาตัวเวทีทริสันอาซาเรียเนาะตัวเองการีเออหลุมอยู่คุณมางาหลุมในทามิวเรียเสียไปจำเมนูที่ปานในเนี่ยในทางเออที่สำคัญว่าที่กาคลีซาบุนเจ้าดูคุณจารุอะไรเจ้า ไปเรียนที่โรงเรียนวานะคนแรกที่ก็ทำให้เขาเจอเลยไปเรียนที่ยาอะไรก็ไปเข้ามือเมื่อแรกที่เราเขาโยกับพิเศษอยู่เรื่อยๆก็เท่านั้นนะแรกที่ก็ได้ยินมาเพียงแต่งานที่ดีก็แล้วก็ที่เป็นงานที่ดีเวลางานที่ดีพิจารณาสิ่งที่ถูกต้องแล้วก็งานที่ดีสิมาเลยไปเรียนที่ยาอะไรคนยังเป็นมีเรื่องเล่นด้วยงานเดียวเท่านี้ไปเรียนที่ยาได้มาเปล่าคนได้มาเปล่าคือไม่ได้ลงด้วยที่ เออที่อาญาของเราเนี่ยงานเด็กของเราสามนะงานเด็กของเราสามมีตัวเดียวตรงดาวมีดาวสุกาที่เอากูงานเด็กของเราตรงเดียวดาวของเราที่เดียวดาวของเราเด็กของเราสามผู้ตัวที่ใช้ในยามวันยิ่งงานเราถ้าเราเรียนแล้วพอเรียนเช้าเนี่ยเด็กกูอ่ะกูงานสามสามเดือนเลยงานสามเดือนจำมาก่อนอีกตัวตั้งงานที่เนี่ยตัวตัวอันนั้นมีไปของเราเนี่ยอยากได้ดาวของเราไปเที่ยวสานี่จะได้ครับเป็นยังไงที่ช่วยมีว่า
โอเคเจสุมยาอิตมาเลยจ้าโกเวเมซีซั่น17ปีนี้แหละจ้ามาเยซีซั่นโกมะเน่ผ่านมะเน่มาเอาได้ใจน่าเซ่นနိုင်มาเลยရှင်အခုမြန်မာအရေးတုံတက်ချက်ကိုနားဆင်ရပါမယ် ရွေးကောက်ပွဲကျင်းပပြီးဖွဲ့ထားတဲ့ဆွေရည်လက်ထက်မှာဘန်လုပ်ငန်းတိုးတက်ပြောင်းလဲလာပါတယ်။ဒါပေမဲ့အာဆီယံနိုင်ငံတွေထဲမှာတော့မြန်မာဟာအညံ့ဆုံးနဲ့အနှိမ့်ဆုံးအဆင့်မှရှိနေသေးတဲ့အကြောင်းဦးအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါတယ်ရှင်။
ပုဂ္ဂလိကဘဏ်အချို့ကိုပိတ်ပစ်တော့မယ်ဆိုတဲ့ကောလာဟာလာကြောင့်ဘာမှငွေအထားသူတွေအကြမကြမီကရုပ်ရုပ်သေးသေးဖြစ်သွားပါတယ်။မဟုတ်မမှန်ကြောင်းဘဟုဘဏ်ကပြင်ဆင်ရတဲ့အသည့်အခြေအနေဆိုးသွားပါတယ်။စေဆိုးရခေတ်ကငွေကြေးကိုတင်တယ်လို့လုပ်ခဲ့တဲ့အတွက်ဘဏ်လုံငန်းကိုပြည်သူလူထုကအယုံအကြည်မရှိကြပါဘူး။ရွေးကောက်ပွဲအစိုးရတက်လာပြီးပြည်ပြောင်းလဲလို့တော့မှ ပါလုံငန်းကိုတဖြည်းဖြည်းယုံကြည်လာကြပါတယ်ဒါပေမဲ့ယုံကြည်မရှိသူကလူများစုဖြစ်နေတော့ပါပဲ၂၀၁၀ဖင်စကော့လေ့လာချက်မှာအရွယ်ရောက်တဲ့မြန်မာပြည်သား၁၈ရာခိုင်နှုန်းသာဘာစည်ရင်းရှိတယ်လို့ဆိုပါတယ်အဲ့ဒီအချိန်မှာလာအောင်မှာ၃၆ရာခိုင်နှုန်းထိုင်းမှာ၈၅ရာခိုင်နှုန်းဘာစည်ရင်းရှိကြပါတယ်ဒါပေမဲ့လွန်ခဲ့တဲ့၂၀၁၈ဖင်စကော့လေ့လာချက်မှာတော့ ဘာစည်ရင်းရှိတဲ့မြန်မာပြည်သားဦးရေ၂၅ရာခိုင်နှုန်းအထိတိုးပွားလာတာတွေ့ရပါတယ်။၂၀၁၃မှာဘာမာငွေစုသူ၁၃၄သိန်းရှိရာက၅နှစ်ကြာတဲ့အခါ၂၀၁၈မှာ၂တန်း၃သိန်းရှိလာလို့ဘာမာငွေအတူ၆၀ရာခိုင်နှုန်းတိုးလာတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့အာဆီယံနိုင်ငံတွေရဲ့ဘာစည်ရင်းရှိသူဦးရေဖြန့်ပြန့်နှုန်းတဲ့နည်းနေပါသေးတယ်။
မြန်မာနိုင်ငံအပန်ဒီမှာငွေစုဆောင်သူဦးရေတိုးပွားလာသလိုအခြားနိလနဲ့စုဆောင်သူတွေလည်းများပြားလာပါတယ်။လွန်ခဲ့တဲ့၅နှစ်အတွင်းရွှေနဲ့ကြောင်မြက်ဝယ်ယူစုဆောင်သူ9သိန်းကျော်တိုးပွားလာပါတယ်။ရွှေငွေဥစ္စာကိုအိမ်ထဲမှာလျှို့ဝှက်သိန်းစီးထားသူ3သန်းကျော်တိုးပွားလာပြီးသမဝယမမှာစုဆောင်သူ6သန်းကျော်တိုးပွားလာပါတယ်။ထူးခြားတာကတော့2013ကမွေးမြူရေးမှာစုဆောင်သူ3သန်းခွဲရှိရာက2008မှာ
23အထိကြာဆင်းသွားတာဖြစ်ပါတယ်။ငွေစုသူတဲမှာဗမာစုဆောင်သူဦးရေကအ ਨੇ ဆုံးဖြစ်ပါတယ်။ငွေတိုးယူသူတွေစီကချင်းငှားကြသူ9သန်းနီးပါးရှိတယ်လို့2008ဖင်စကော့စစ်တမ်းမှာဖော်ပြပါတယ်။အရွယ်ရောက်သူတဝက်နီးပါးဟာချင်းငှား3ဆွဲကြပြီးတဝက်ကျော်ကတော့ချင်းစရာမလိုဘူးလို့ဆိုပါတယ်။ဗမာငွေချေးသူဦးရေဟာ14ရာခိုင်နှုန်းသာရှိပါတယ်။အလုံးလုံးနိုင်တဲ့အရွယ်ရောက်သူဦးရေ 34တန်းကျော်ရှိတဲ့အနေနဲ့လေသာမား8တန်းပုံမှန်အလုပ်သမား2တန်းခွဲကြပန်းအလုပ်သမား2တန်းခွဲနဲ့ကိုပိုင်းအလုပ်လုပ်သူ6တန်းကျော်ရှိပါတယ်။မိခိုးသူအဖြစ်စရင်တင်ထားသူက7တန်းကျော်ရှိပါတယ်။လဇင်ဝင်ငွေကြက်3သိန်းကျော်သူဦးရေက7တန်းကျော်ရှိပြီး3သိန်းတဲ့နေသူက10တန်းလောက်ရှိပါတယ်။ဝင်ငွေမရှိသူကခွန်တန်းရှိပြီးဝင်ငွေကိုမပြောကျင်သူက
9တန်းလောက်ရှိတယ်လို့ဆိုပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဗမာငွေစုဆောင်သူဦးရေဟာလူနည်းစုသာဖြစ်ပါတယ်။စုဆောင်သူအများစုဟာပုဂ္ဂလိကလုပ်ငန်းရှင်တွေဖြစ်ကြပြီးသူတို့ကသာဘဏ္ဍငွေကိုအများဆုံးချေယူကြတာဖြစ်ပါတယ်။ဘဏ္ဍာရေးလောကမှာထင်ရှားတဲ့ဘဏ်လုပ်ငန်းကြီးတွေဟာစီအစိုးရနဲ့ရောထွေးရှက်တင်ဖြစ်ခဲ့ကြတာများပါတယ်။စုံစမ်းစစ်ဆေးတဲ့အခါမှာနောက်ကျောင်းပေါ်လာပါတယ အုပ်စုပါဝင်နေတာကိုစုံစမ်းစစ်ဆေးပြီးအရေးယူဖို့ကုလသမဂ္ဂစုံစမ်းရေးအစီရင်ခံစာမှာဖော်ပြထားတာနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုတွေထွက်ပေါ်နေပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ကအရေးယူလာရင်ခုခံကာကွယ်ဖို့အတွက်ကမ္ဘောဇာဘဏ်ကအမေရိကန်ဥပဒေလုပ်ငန်းရှင်ဝီလျံ M. ကော်နယ်လီကုမ္ပဏီကိုငှားရမ်းထားတယ်လို့ဩဂုတ်လ29ရက်နေ့ထုတ် CNBC သတင်းမှာဖော်ပြပါတယ်။အမေရိကန်အရေးယူတာကိုခံရတဲ့ဘဏ်လုပ်ငန်းဟာအပြည်ပြည်ဆိုင်ရာမှာဝန်ဆက်မှုခက်ခဲသွားနိုင်ပါတယ်
။ပြည်တွင်းမှာဘဏ်လုပ်ငန်း30ခုရှိတဲ့အနေနဲ့အစိုးရဘဏ်က4ခု၊စီးပင်းပိုင်းဘဏ်က3ခု၊ဖက်ဆက်ဘဏ်က10ခုနဲ့ပုဂ္ဂလိကဘဏ်14ခုရှိပါတယ်။ဥပမာမြန်မာစီးပွားရေးကော်ပိုရေးရှင်းပိုင်တဲ့အင်းဝဘဏ်ဟာကာကွယ်ရေးဝန်ကြီးဌာနရဲ့ဖက်ဆက်ဘဏ်ဖြစ်ပါတယ်။ပုဂ္ဂလိကဘဏ်လုပ်ငန်းမှာငွေအပ်သူငွေချေသူတိုးပွားလာလို့ပြောင်းလဲလာပြီလို့မြင်ကြပါတယ်။ဒါပေမဲ့ကမ္ဘောဇာဘဏ်၊အီယာဝတီဘဏ်နဲ့ CB ဘဏ်လိုလူတီများတဲ့သမဝါယမဘဏ်ဟာအကြီးဆုံးပုဂ္ဂလိကဘဏ်တွေဖြစ်ပါတယ်။ဘဏ်အငွေစုစုပေါင်းရဲ့၃ပုံ၂ပုံကိုဒီဘဏ်၃ခုကတင်ဆက်ထားတယ်လို့မေကန်အင်စတီကျူ့အစီရင်ခံစာမှာပေါ်ပြပါတယ်။ဘဏ်ကွဲအများဆုံးရှိတာဟာလေဒီဘဏ်ကြီး၃ခုပဲဖြစ်ပါတယ်။တရုတ်၊ဂျပန်၊စင်ကာပူ၊မလေးရှား၊ဗီယက်နမ်နဲ့အိန္ဒိယကအပြည့်အစုံဘဏ်၃ခုကိုလည်းမြန်မာပြည်မှာဘဏ်ကွဲဖွင့်ခွင့်ပေးထားပါတယ်။ပြိုင်ဆိုင်မှုအားကောင်းလာပြီးမြန်မာစီးပွားရေးကိုပုံမှန်ထောက်ကူနိုင်မယ်လို့ရွေတယ်လို့ဆိုပါတယ်။ပြည်တွင်းဘဏ်မှာအစုရှယ်ယာ35ရာခိုင်နှုန်းအထိနိုင်ငံခြားဘဏ်ကိုပိုင်ဆိုင်ခွင့်ပေးထားပါလေ။ဒါပေမဲ့ဘဏ်လုပ်ငန်းကြီးထွားလာပြီးစီးပွားရေးပမာဏသေးငယ်နေတာကိုသဘောမကျဘူးလို့သုံးသပ်တာမျိုးလည်းရှိပါသေးတယ
်။
ဦးအောင်ခင်ရဲ့မြန်မာရေးတုံသက်ချက်ကိုတနင်္ဂနွေနေ့မနေ့ခင်မှပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်းသတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မိုင်းလားဒေသတိုင်းမှာဝါနယ်မိုင်းလားတပ်တွေစစ်ရေးအခြေအနေရှုပ်ထွေးနေပါတယ်။အေအေတပ်ဖွဲ့ကဖမ်းဆီးထားတဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဥဝိတင်းကလွှဲပြီးကျန်တဲ့သူတွေအလုံးကိုပြန်လွတ်ပေးခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်ပလဝါမြို့နယ်ကစစ်ပေးရှောင်တချို့နေရက်ပြောင်းရွှေ့မဲ့အကြောင်းတွေကိုကြားစားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်ရှိပိုင်းမင်္ဂလာဒေသထဲမှာဝနဲ့မင်္ဂလာတပ်တွေ၁၀ရက်ခန့်အကြာစစ်ရေးတင်းမာမှုဖြစ်ပွားနေပြီးပြစ်ခတ်မှုမဖြစ်ပွားအောင်အထက်ကြီးကဲတွေတွေ့ဆုံဆွေးနွေးနေဆဲဖြစ်ပါတယ်အော်တိုဘာလ28ရက်နေ့တုန်းကအထူးဒေသလေးမင်္ဂလာတပ်ထိန်းချုပ်နယ်မြေနဲ့ဝတပ်ဖွဲ့ထိန်းချုပ်နယ်မြေအကြားကိုစုံကိတ်စခန်းကိုကျော်လွန်ပြီးတော့ဝတပ်ဖွဲ့ဟာမင်္ဂလာထိန်းချုပ်နယ်မြေထဲကနောင်ဟော့ဝမ်နမ်ပါဆန်းဝမ်ခင်ကျေးရွာဖက်အထိဝင်ရောက်ခဲ့တာကြောင့်ဒီနေ့အချိန်မိုင်းလာတပ်တွေရဲ့ဝိုင်းရံထားခြင်းကိုခံနေရတာဖြစ်ပါတယ်တီတင်းမာမှုကနေနှစ်ဖက်ပြစ်ခတ်မှုမဖြစ်ပွားအောင်အထက်ခေါင်းဆောင်တွေကဆွေးနွေးနေဆဲဖြစ်ကြောင်းလဲဒေသတွင်းမင်္ဂလာဘက်ကတပ်မှုကပြောပါတယ်နှစ်ဖက်တပ်မတင်းမာခင်ပြီးခဲ့တဲ့အော်တိုဘာလ23ရက်နေ့ကလည်းဝထင်းချုံနယ်မြေမင်းငင်းရွာဖက်မှာအစရတပ်မတော်မင်းခတ်ပြူဟာမှုကဝါတာဂိတ်ထောင်ခိုင်းစေမှုကြောင့်ဝါတာဖွဲ့နဲ့အစိုးရတပ်ဖွဲ့အကြားတင်းမာမှုဖြစ်ပွားခဲ့ပါတယ်တိုင်းတုံမှာရှိတဲ့ဝါဆက်ဆံရေးယုံကတရိကန်တိုင်းစစ်ဌာနချုပ်ကိုတွားရောက်တွေ့ဆုံဆွေးနွေးပြီးမှသာအော်တိုဘာလ29ရက်နေ့ကဝါတပ်တွေပြန်ဆုတ်သွားခဲ့တာဖြစ်ကြောင်းလည်းသိရပါတယ်
ချင်းမြင့်နယ်မြို့ရလွှတ်တော်ကိုယ်စားလှယ်ဦးဝေတင်းပါဝင်ကလတန်စီမံကိန်းကအိန္ဒိယနိုင်ငံသားဝန်ထမ်း9ဦးစက္ကပြ2ဦးစပိပုတ်မောင်းသူ2ဦးစုစုပေါင်း10ဦးကိုရခိုင်တပ်မတော်အေအေဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့မှာဖမ်းဆီးခဲ့ပါတယ်အဲ့ဒီဖမ်းဆီးစစ်မှာအသက်60အရွယ်အိန္ဒိယနိုင်ငံသားသူအမောဆုတေဆုံးခဲ့ပြီးနိုဝင်ဘာလ4ရက်နေ့မှာတော့ကိုယ်စားလှယ်ဦးဝေတင်းကလွှဲပြီးဂျန်နက်တူအားလုံးကိုအေအေဖွဲ့ကပြန်လှုပ်ပေးခဲ့တယ်လို့ချင်းမြင့်နယ်စီပင်ဝန်ကြီးဦးစုထက်ကပြောပါတယ်အေအေပြောရေးဆိုခွင့်ရှိသူခိုင်တုခါကတော့လွှတ်တော်ကိုယ်စားလှယ်ဦးဝေတင်းဟာစစ်တပ်နဲ့ပူးပေါင်းပြီးတော့အေအေတပ်ဖွဲ့ရဲ့တရင်ချက်တွေကိုစုံစမ်းဖို့ခုမီးလူငယ်ဖွဲ့ကိုလှုပ်ဝက်ဖွဲ့စည်းထားတဲ့ပြင်တပ်တရင်ပေးသူတွေဖြစ်တာကြောင့်ဆက်လက်ထိန်းထိန်းထားတာဖြစ်တယ်လို့ပြောပါတယ်ဦးဝေတင်းဖမ်းခံရတဲ့ကိစ္စအပေါ်မှာချင်းဖွဲ့စည်းတွေကနေကြေညာချက်တီးတီးထုတ်ပြန်ခဲ့ကြပြီးအ мян ဆုံးပြန်လှုပ်ပေးဖို့တောင်းဆိုခဲ့ကြပါတယ
်ရခိုင်ပြည်နယ်ရေတိတောင်မြို့နယ်အတွင်းရွှေနတီအ мян ရေရင်ကဖမ်းဆီးသွားသူတွေထဲက25ဦးကိုနိုဝင်ဘာလ5ရက်နေ့နနက်ပိုင်းမှာရခိုင်တပ်မတော် AA ကပြန်လည်လှုပ်ပေးလိုက်ပြီးဖြစ်တယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါတယ်အခုလွတ်မြောက်လာသူတွေအထက်မှာဘူးဒီတောင်မြို့နယ်က18ဦးစစ်တွေမြို့နယ်က3ဦးနဲ့ရတိတောင်မြို့နယ်ကအရက်သားတွေဖြစ်ပြီးသူတို့ကိုပူရီတောင်မြို့နယ်ဆက်ခေါ်ကြေးရွာမှာလာရောက်လွတ်ပေးခဲ့တာဖြစ်ပါတယ်အခုလွတ်လာသူတွေဟာအော်တိုဘာလ26ရက်နေ့ကရတိတောင်မြို့နယ်ရေမြက်ကြေးရွာအနီးရွှေနတီအ мян ရေရင်ကအစိုးရတပ်ဖွဲ့ဝင်14ဦးအပါအဝင်58ဦးကိုဖမ်းဆီးစဉ်ကဖမ်းဆီးခံရသူတွေဖြစ်ပါတယ်အဲ့ဒီနေ့ဖမ်းဆီးပြီးချက်ချင်းမြန်မာအစိုးရတပ်ကရဟတ်ရင်3စီးနဲ့ပြစ်ခတ်တတ်ခတ်ခဲ့တဲ့အတွက်ဖမ်းဆီးထားသူတချို့နဲ့ AA တပ်ဖွဲ့ဝင်တချို့လည်းတည်ဆုံးခဲ့ရတယ်လို့ AA ဘက်ကသတင်းထုတ်ပြန်ထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘန်လော့ကျေးရွာကအမျိုးသားသူဟာနိုဝင်ဘာလ5ရက်နေ့ကပြစ်ခတ်ခံရပြီးအခုကတရုတ်နိုင်ငံဘက်ကမှစေကူသမှုခံယူနေရတယ်လို့လိုက်ပါကူညီဆောင်ရွက်ပေးသူဒေသခံတို့ကပြောပါတယ်။ဒါအပြင်ကြောင်မဲမြို့မှာလည်းနိုဝင်ဘာလ3ရက်နေ့ကရွာလူကြီး3ဦးကိုအမည်မသိတနတ်သမားတွေကပြစ်ခတ်မှုကြောင့်တိတ်ဆုံးခဲ့ရတယ်လို့နိုဝင်ဘာလ2ရက်နေ့ကလည်းတရုတ်နိုင်ငံကိုသွားမဲ့နွားတင်ကားလစီပြစ်ခတ်ခံရပြီးရင်မောင်းသူတိတ်ဆုံးပြီးတော့နှုတ်တန်ရရရှိခဲ့တယ်လို့ဒေတာအခြေဆိုင်စီဝိသလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတင်မောင်သိန်းကပြောပါတယ်မကြာခဏဖြစ်ပွားနေတဲ့ပြစ်ခတ်မှုတွေကြောင့်ဒေတာခံပြည်သူတွေလုံခြုံရေးစိတ်ချမှုမရှိတဲ့အတွက်အာဏာပိုင်တွေဘက်ကပြစ်ခတ်မှုကျူးလွန်တဲ့တရက္ခဏတွေကိုအ мян ဆုံးဖော်ထုတ်ပေးစေချင်တယ်လို့လည်းရှမ်းပြည်နယ်မြောက်ပိုင်းဒေသခံတွေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ
ချင်းပြည်နယ်ပလောဝမြို့နယ်မိစာစစ်ပေးဆောင်ဒုက္ခသည်စခန်းမှာရှိတဲ့ချင်းတိုင်းရင်းသားပေါမျိုးနယ်စုကတရာကျော်ကိုသူတို့ရဲ့သဘောဆန္ဒအရထန်တလန်မြို့နယ်တီကိလ်တေးရွာမှာပြောင်းရွှေ့ပေးဖို့အတွက်ချင်းပြည်နယ်အစိုးရကစီစဉ်နေပါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ငံဝင်ကတင်ဆက်ပေးထားပါတယ်
ရခိုင်တပ်တော်အေအေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ပလောဝမြို့နယ်မိစာကျေးရွာမှာစစ်ဘေးတင်းရှောင်နေကြတဲ့ကင်းဒလင်းကျေးရွာကဘုံမျိုးနယ်စုအီလောင်စုနဲ့ဆက်စပ်လူဦးရေတရာ30ဦးတို့ဟာနိုင်ငံတော်ဒုတိယတံပရာဦးဟင်္ဒရီပန်ထီယူစာတိရွာဖြစ်တဲ့တီကီကျေးရွာမှာပြောင်းရွှေ့ချေချပေးဖို့အစိုးရအနေနဲ့စီစဉ်ထားတယ်လို့ချင်းပြည်နယ်ဆိုရဖွဲ့ပြောခွင့်ရပု
ကျွန်တော်မိစာနေပြီးတော့ဒီလာဖို့အတွက်ကျွန်တော်စီစဉ်မိစာနေပလဲဝါကိုဆက်လည်နေစင်းတယ်ပလဲဝါကဒီပြီးတော့ဒီဟာကိုကြောက်သားနေပြတဲ့ပါပေါ့မြန်မာသမရောနဲ့ရခိုင်တပ်တော်ဤတို့တိုက်ပွဲဖြစ်ပွားနေမှုကြောင့်ပလဲဝါမျိုးနယ်ကကင်းဒလင်းကုန်းပြင်ပြီးတောင်ရင်ခံဝါနဲ့ဆက်လိုင်းဝါတို့ကရှင်းပြီးသူချမ်းရကြတော့ကမိစာကြေးရွာမှာယာယီတဲ့ထိုးပြီးတော့ပြောင်းရွှေ့နေတဲ့ခဲကြရတာဖြစ တင်ပြလာတဲ့အတွက်ပြည်နယ်စုရအနေနဲ့အခုလိုစီစဉ်ပေးတာဖြစ်ပြီးသူတို့နေထိုင်ဖို့အတွက်နတ်သားလဘက်ကနေလည်းနေအိမ်ဆောက်လုပ်ထားပြီးဖြစ်တယ်လို့ဦးစုသက်ကပြောပါတယ
်။ဒီခေတ်မှာကျတော့အခုဟိုနတ်သားလကတာမိုးနေနေရတယ်လို့ပြောထားတာ26လုံးဆက်လက်ရှိသူတို့ဆောက်နေတဲ့အတွက်ကျတော့နိုင်ငံကအထောက်ပံ့နေနဲ့နောက်ပြီးဒီဒေသခံတွေအထောက်ပံ့တလားဆိုတော့သူတို့ငွေရေးစည်းလုံးပြီးတော့ဆွေးနွေးထားတာရှိတယ်
မိစာကြီးရွာမှာနေထိုင်တဲ့ကင်းတလင်းရွာသားတို့ကတော့ကင်းတလင်းရွာဘက်မှာတိုက်ပွဲတွေကြောင့်လုံခြုံမှုအားနည်းနေလို့နေရာသစ်ပြောင်းရတယ်လို့ဆိုပါတယ်။
သွားလာရေးမှာလည်းကြောက်လန့်နေရတယ်။ကိုယ့်ရဲ့တက်မွန်ကြောင်လုပ်တဲ့ဒီလုပ်ငန်းတွေကိုလည်းလုပ်ဖို့ကောင်းကောင်းမွန်မွန်မရဘူး။ဒီလုံခြုံရေးအခြေအနေကတော့မကောင်းဘူးလို့ပဲကျွန်တော်တို့ကခံယူတယ်။
တီကီကျေးရွာကိုပြောင်းရွှေ့ရှိကြမဲ့ကင်းတလင်းကျေးရွာသားတွေဟာအေတပ်ဖွဲ့ကဘင်္ဂလားဒေ့ရ်နယ်စပ်ဘက်ငန်းလာကျော်ချာဖမ်းဆီးခေါ်ဆောင်သွားသူတွေဖြစ်ကြပြီးတချို့ကတော့ပလဝါမြို့ပေါ်ကွက်တစ်ပတ်မှာအစိုးရကနေနေရာချထားပြီးပြောင်းရွှေ့ခဲ့ကြပြီးဖြစ်ပါတယ
်။ဆက်ပြီးတော့အစိုးရနဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ခရီးနီမျိုးသားတိုးတက်ရေးပါတီ KNPP ဟာဒေသအတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်လက်မှတ်ရေးထိုးဖို့အခက်အခဲဖြစ်နေတဲ့အကြောင်းကိုတော့အမိကနေစူးစီးထားပြီးမိကလျာမွန်ကနေတင်ဆက်ပေးထားပါတယ်
။လက်ရှိကြုံတွေ့နေရတဲ့ပြည်내တွင်းကမြေပြင်ခြေနေတွေဟာယုံကြည်မှုကိုကျဆင်းစေတဲ့အတွက်တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောထူစာချုပ် NCA လက်မှတ်ရေးထိုးနိုင်ရေးမှာအခက်အခဲဖြစ်နေဆဲပဲလို့ကရင်နီမျိုးသားတွတ်တက်ရေးပါတီ KNPP ပြောရင်းဆိုခွင့်ရှိသူနည်းနည်းဘလို့ကပြောပါတယ်
အခက်ခဲကတော့ဒီဖြစ်စဉ်ပေါ်မှာသူဖြစ်ဒီ NCA အကောင့်ထဲပေါ်မှု NCA ပေါ်မှာရှိနေတဲ့ယုံကြည်မှုဒီထက်တိုးမြင့်လာဖို့တော့လိုမယ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ကြားယုံကြည်မှုပေါ်တော့ကျွန်တော်တို့ဖက်ကြားယုံကြည်မှုနဲ့ဒီအစိုးရနဲ့ကျွန်တော်တို့ကြားယုံကြည်မှုတွေလည်းဒီထက်ဆက်မကျသွားဖို့ပြီးတော့ပြန်တက်လာဖို့တော့လိုမယ်ဘာဖြစ်လဲဆိုလို့ရှိရင်ကျွန်တော်တို့ပြည်နယ်ထဲမှာဖြစ်နေတဲ့ကိစ္စတွေအများကြီးပေါ့နော်တရင်ထဲမှာတည်နေကြတဲ့ဟာတွေကယုံကြည်မှုကိုကျဆင်းစေတယ်ကျွန်တော်တို့တိတ်ဆုံဆွေးနွေးညှိနှိုင်းနေတဲ့အဖွဲ့မှုလို့တာစေပြုတော့ပုံမှန်တွေ့ဆုံဆွေးနွေးညှိနှိုင်းနိုင်တာဒါပေမဲ့တကယ်မြေပြင်မှာကျတော့ယုံကြည်မှုတွေကြဆင်းစီနေစီတဲ့အကြောင်းအရာတွေရှိနေတော့အဲဒီယုံကြည်မှုတွေကျွန်တော်တို့ပြန်မြင့်တင်ဖို့လိုမယ
်။ကရားပြည်နယ်တွင်စစ်တပ်ကမြေယာသိမ်းဆဲမှုကိစ္စလယ်သမားတွေဖမ်းဆီးခံနေရတဲ့ကိစ္စတက်ကြွလှုပ်ရှားသူလူငယ်တွေတရားစွဲဆိုခံနေရတဲ့ကိစ္စတွေဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ရှိတိုးနိုင်ဖို့ကိုအဟသားတွေဖြစ်နေတယ်လို့ KNPP ကပြောပါတယ်။NCA ကောင်ထဲဖို့မှုဆိုင်ရာအပိုင်းတွေမှာလည်းတိစုံမှုတွေရှိနေမယ်ဆိုလို့ရှိရင် KNPP အပါအဝင်ပြင်မရထားတဲ့အဖွဲ့တွေအတွက်လည်း NCA လက်မှတ်ရေးထိုးရေးမှာပိုပြီးခက်ခဲလာနိုင်တယ်လို့နည်းနည်းဘလို့ကဆက်ပြောပါတယ
်။အဲ့တချင်တော့ပဲ NCA ကိုအကောင်ထဲဖို့တဲ့အပိုင်းမှာလည်းတိစုံမှုမရှိဘဲနဲ့ဆက်ပြီးတော့သွားနိုင်ဖို့လိုမယ်။အဲ့လိုတိစုံမှုရှိနေတယ်ဆိုလို့ရှိရင်ကြာလာတော့ NCA ဖြစ်စဉ်ပေါ်မှာကယုံကြည်မှုတွေကကျသွားတယ်။ယုံကြည်မှုကျသွားတယ်ဆိုလို့ရှိရင်အဲ့ဒါ KNPP တဖွဲ့တည်းပဲမဟုတ်ထိုးပြီးသားတဲ့အဖွဲ့တွေတည်းရောမထူရသေးတဲ့တခြားအဖွဲ့တွေတည်းရောအခက်အခဲတွေဖြစ်စီ။
ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကအထိုင်းနိုင်ငံချင်းမိုင်မြို့မှာ KNPP နဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တာဝန်ရှိသူတွေအလို့တဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲ့ဒီတွေ့ဆုံမှုအပြီးမှာ KNPP ဘက်က NCA လက်မှတ်ရထူးရင်းနဲ့ပတ်သက်တဲ့အထောက်ပြုချက်တခုကိုအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေထံပေးအပ်ခဲ့တယ်လို့လည်းနိုင်ငံတော်သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေကအခုလိုပြောပါတယ်
။နောက်ထပ်ဆိုပြချက်အသက်တခုပေါ့နော်။ဆိုပြချက်အသက်တခုပေးတယ်။ဒီဆိုပြချက်အသက်ကိုကျွန်တော်တို့ယူသွားမယ်။ယူသွားပြီးရင်ကျွန်တော်တို့အစိုးရတက်မတော်လွတ်တော်ပေါ့ပြန်ပြီးတော့ထိုင်ဖို့ရှိတယ်ထိုင်ပြီးရင် KNPB နဲ့ပြန်တွေ့ဖို့ရှိတယ်ငွေကြေးနဲ့ပတ်သက်တဲ့ဟာပေါ့ NCA ရေးထိုးရေးနဲ့ပတ်သက်တဲ့ဟာဘယ်လိုသွားမလဲဆိုတဲ့ဟာပေါ့အစိုးရချက်အသက်
KMPP ne soya kuzere ro ye twisong swin nwe mu ma pi ne se pi rang su se apye ya lat mat yee do sin ga tbo tu tha de kaisa yat twi ko akon the phaw mu san ya chang NCA lat mat yee tho nai ne nilan nwe chang asa shi de chang ya twi ko swin nwe khe de lo le na phet kaung saung nwe ga pyo ba de Leshi Mibian Nita ya, NCA Lemma Yi Tu Nai Boko, Kekere Shini Bimele, KMPB Nine, NCA Lanjang Dai, Nenga Yi Sunu Wedugu, Sele Losang Dome Lu, Piawari Shi.
Akusa Bidrin Jinchoku Nasin Zayama Vashu.
Champion Ashi by Mangla Dira Tema One and Mangla Tatui, Say Ye a Chini, Show Twenty B, Napet G Game Ya Twisun Sunu Ni Sepia Bari. Champion Emilda Lutto Kozale, Uwe Din, Indian Nanganda, Wontanga U Bowin, Susu Bang Luce Ugo, E. Tapwega, Pansi Tayagani, Uwe Ding a Lebi, Janeduri Alo, Jan Lupi Kevare.
တော်ရရှင်ရဲ့ခုနားဆင်ကြတာကတော့ပြန်နိုင်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။တိုင်းရင်းသတင်းလွှာကဏ္ဍကိုမနေ့ကတောက်ကြနေ့မနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုစနေညတိုင်းရိုက်လေးလိုက်ကိုဖိတ်ခေါ်ပြရစီရှင်။
တော်ရရှင်များရှင် လက်နက်ကင်ပတိပခါရီကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖမ်းဆီးခံရအခမတင်ရင်အသက်ပါဆုံးရှုံးကြရတဲ့အထိမကြာခဏကြုံနေကြရပါတယ်။အခုနောက်ဆုံးမှာဆိုရင်လေလွှတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးသွားတဲ့အထိပါ။လက်နက်ကင်ပတိပခါရီကြားမှာအရက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလဲ။အရက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို
VOE ရဲ့စနေနေ့ည8:00နာရီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်
2022年2月24日，周四晚上，我们在台里来实现啊，就是晚上。我们在台里来实现啊，就是晚上。
အခုကြာသပတေးနေ့ညပိုင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။အမေရိကန်သမ္မတနဲ့ထရန့်ရဲ့ယူကရိန်းသမ္မတတို့ဇူလိုင်လတည်းမှာတော့ဖုန်းသက်သက်ပြောကြားမှုတွင်ဥရီချိုးပေါက်တဲ့လုပ်ရက်တစ်စုံတည်းအားမကျူးလွန်ခဲ့တဲ့အကြောင်းရှင်းနေချက်ကိုသတင်းစာရှင်းလင်းပွဲလုပ်ပြီးဖြစ်ရှင်းခံခဲ့ရဆိုပြီးသတင်းတွေထွက်ပ Washington Post တင်စာကရေးသားဖော်ပြခဲ့တာပါကုန်သွယ်ဆိုင်ရာညှဉ်းပန်းမှုတွေကြောင့် American နဲ့တရုတ်နိုင်ငံအပြန်အလှန်တိုးမြင့်ထားတဲ့သွင်းကုန်ကုန်တွေကိုပြန်လည်လျှော့ချသွားဖို့နှစ်ဖက်သဘောတူညီမှုရခဲ့တဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ကုန်သွယ်ဆွေးနွေးမှုတွေမှာပထမအဆင့်သဘောတူညီချက်ရတဲ့တဲ့တစ်ပြိုင်တည်းသွင်းကုန်ကုန်တွေကိုညီညီညီမြပမာဏအတိုင်းလျှော့ချသွားမယ်အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောဝင်ရကောင်ဖန်းကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ2005 UN nuclear ဆိုင်ရာသဘောတူညီစာချုပ်ကိုချုပ်ဖောက်တဲ့လုပ်ရည်တွေလုပ်နေတဲ့အပေါ်အမေရိကန်နိုင်ငံဝန်ကြီးမက်ပွန်ပီယိုကအပြင်းထန်ဝေဖန်လိုက်ပါတယ်။ nuclear လက်နက်မပြန့်ပွားအောင်စာချုပ်မှာကန့်သတ်ထားတာတွေကို UN ကတိုးမြင့်လှုံ့ဆော်နေရတာက nuclear လက်နက်ထုတ်လုပ်နိုင်စွမ်းရှိအောင်လုပ်နေတာဖြစ်တဲ့အတွက်စိုးရိမ်စရာဖြစ်တဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်အစိုးရကလူမောင်ခုံမှုတပ်ဖြည့်လုပ်ငန်းတွေကိုထိထိရရမလုပ်နိုင်ရင်အမေရိကန်ကအကူအညီထောက်ပံ့နေဖြတ်တောက်မယ်အကြောင်းသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့လက်ထောက်နိုင်ငံရဲ့ဝန်ကြီး LSOS နဲ့တူဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံကအကူအညီပေးရေးအေဂျင်စီ USAID ရဲ့ဒုတိယအကြီးအကဲဘွန်နီကလစ်က VOA ဘင်္ဂလားဒေ့ရှ်ဌာနကိုပြောဆိုရမှာအခုလိုသတိပေးပြောဆိုသွားတာပါ။
ကြာတာပြင်းနှင့်ညာဘက်ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုည၁၀၀၀ထုတ်လုပ်ရေးမှုကကိုရ၉၀၀ပြည့်တန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ဒါရက်ဖြစ်ပါတယ်။မနက်ဖြန်တောက်ကြနေမနေ့ဖက်ခုနှစ်၆နိုင်ကနေခုနှစ်နိုင်အထိအစီအစဉ်တွေကိုလိုင်းတို့မီတာ၃၂ကီလိုဟတ်ကို၃၃၅လိုင်းတို့မီတာ၄၀ကီလိုဟတ်ခ This program has come to you from the Voice of America, Washington.